Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ်ဒီဇင်ဘာလ28ရက်ဗုဒ္ဓဦးနေ့မနက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာနံနက်ခင်းပါခင်ဗျာအခုဗုဒ္ဓဦးနေ့နံနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်သမိုးကြီးကမနနာချာနဲ့အတူတင်ပြပေးမှာဖြစ်ပါတယ်။ထူးခြားတဲ့သတင်းတွေကတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာဟဝိုင်ယီပြည်နယ်ရဲ့ပလက်စတစ်ကန်ကိုတောရောက်ပြီးတော့ဒုတိယကမ္ဘာစစ်အတွင်းတည်ဆုံးခဲ့တဲ့အမေရိကန်နိုင်ငံသားတွေအတွက်အမေရိကန်တပ်မတော်နဲ့အတူလွမ်းသူပန်းကွေချခဲ့ပါတယ်။ပင်လယ်နဲ့အတွင်းပြီးခဲ့တဲ့သတင်းဘက်ကပြက်ကျသွားခဲ့တဲ့ရုရှားစစ်တပ်ရဲ့ခီးတဲ့တင်လေရင်ပြန်တမ်းမှုမှတ်တမ်းတင်ဆက်ကိုရှာဖွေတွေ့ရှိခဲ့တဲ့ဆိုတဲ့သတင်းတွေပါဝင်ထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ။
ကောင်းပါပြီရှင်သတင်းတွေအပြည့်နားဆင်ကြရမယ့်သတင်းတော်တွေထဲမှာ American Plastic Gun ပေါ်ဂျပန်တို့ဘုံကျဲတိုက်ခိုက်ခဲ့တဲ့85နှစ်ကြာ Plastic Gun တိုက်ခိုက်ခံရမှုအထိမ့်မှနေရာစီကိုဂျပန်ဝန်ကြီးချုပ်တရားအနေနဲ့ပထမဦးဆုံးတွားရောက်တဲ့ရှင်ဆိုအာဘေရဲ့ခီးစဉ်မှာတော့
The United States and Japan chose friendship and they chose peace. Over the decades our alliance has made both of our nations more successful.
အမေရိကန်သမ္မတဘရက်အိုဘားမားပြောဆိုကြပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူထိုင်းနိုင်ငံတောင်ပိုင်းဘက်မှာတရားမဝင်မြန်မာလူမျိုး18ဦးကိုလူမောင်းခိုတည်ဆောင်လာတဲ့ကာဒစီတိမ်မောက်လို့တေဆုံးသူတွေရှိတဲ့အကြောင်းအဲ့ဒါတွေပြင်ဒီနောက်ပိုင်းမှာတော့တော်ရရှင်တွေကိုတေးသချင်းတစ်ပုဒ်နဲ့ဖျော်ဖြစ်တင်ဆက်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုဦးဆက်မိုးဝင်နဲ့မနန္ဒချန်တို့ပြောပြပေးပါမယ်ရှင်
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဒုတိယကမ္ဘာစစ်ကာလအတွင်းဟဝိုင်ယီပြည်နယ်ကပလက်စတစ်ကန်ကိုလွန်ခဲ့တဲ့85နှစ်တုန်းကဂျပန်တို့ကတိုက်ခိုက်ခဲ့ရမှာတည်ဆုံးသွားတဲ့အမေရိကန်နိုင်ငံသား2400ကျော်ရဲ့မိသားစုတွေကိုသူ့အနေနဲ့အစင်ထာဝရရှိနေတဲ့ဝန်ထမ်းမှုကိုယူသားစွာထုတ်ဖော်ပြောဆိုလိုက်ပါတယ်။မစ္စတာအာဘေက1942ခုနှစ်ဒီဇင်ဘာလ9ရက်နေ့ရှောင်းတခင်တိုက်ခိုက်မှုအတွင်းတည်ဆုံးခဲ့ရတဲ့ရဲစွမ်းတပ်တည်ရှိသူအမျိုးသမီးတွေကိုဒီတဆန်တော်ချင်းအင်္ဂါနေ့မှာအလေးပြုရင်းနဲ့ကျွန်တို့အနေနဲ့နောက်ထပ်တစ်ချိန်စစ်ကြောင်ဖြစ်ရတဲ့အနေထားယုံအဖြစ်ဆိုကြီးမဖြစ်စေရဘူးလို့ပြောဆိုလိုက်ပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်အမေရိကန်ပြည်ထောင်စုဟာဒုတိယကမ္ဘာစစ်ထဲကိုပါဝင်လာခဲ့ရတာဖြစ်ပါတယ်။ဟိုနိုလူလူမှာရှိတဲ့ပလက်စတစ်ကမ်းမှာကျင်းပတဲ့အခမ်းအနားမှာမစ္စတာအာဘေဟာအမေရိကန်သမ္မတဘရက်အိုဘားမားနဲ့အတူတွဲပြီးတော့တက်ရောက်ခဲ့တာပါ။စောစောပိုင်းကနှစ်နိုင်ငံခေါင်းဆောင်တွေဟာပလက်စတစ်ကမ်းမှာရှိတဲ့ USS Arizona စစ်သင်္ဘောဟောင်းကြီးပေါ်မှာပန်းကွေချပြီးတော့အလေးပြုခဲ့ပါတယ်။နိမ့်မြုပ်သွားတဲ့စစ်တမောအနီးရေပင်ထဲကိုပန်းဝင်မှုန်နေဖြန့်ကျဲချခဲ့ပြီးတဲ့နောက်ခေါင်းဆောင်နှစ်ဦးတို့ဟာမျက်စိစုံမှိတ်ပြီးတော့ခိတ္တညင်သက်စွာနေခဲ့ကြပါတယ်။တန်ကြီးတက်နေတဲ့စစ်တမောရဲ့အစိတ်ပိုင်းကိုတော့ရေမျက်နှာပြင်ရဲ့အောက်မှာမြင်တွေ့နေရဆဲဖြစ်ပါတယ်။သမ္မတဥပမာကပြောကြားရမှာအမေရိကန်နဲ့ဂျပန်မဟာမိတ်ဖွဲ့စည်းမှုဟာအာရှပစိဖိတ်ဒေသအတွင်းငြိမ်းချမ်းရေးအတွက်တော့ချက်ဖြစ်ပြီးတော့ကမ္ဘာတစ်ဝန်းတိုးတက်ရေးအတွက်စွမ်းအားဖြစ်စေခဲ့တယ်လို့ဆိုပါတယ်။မစ္စတာအာဘေဟာပလက်စတစ်ကန်ကိုပထမဦးဆုံးတွားရောက်ပြီးတော့အမေရိကန်သမ္မတနဲ့အတူလွမ်းသူပန်းကွေချခဲ့တဲ့လက်ရှိတာဝန်ထမ်းဆောင်ဆဲဂျပန်ဝန်ကြီးချုပ်တူဖြစ်လာပါတယ်ခင်ဗျာ
။ပင်လယ်နဲ့ထက်ပြီးခဲ့တဲ့သတင်းပတ်ကပြကြသွားခဲ့တဲ့စစ်တပ်ပိုင်းခီးတဲ့တင်လေရင်စီကနေအရေးပါတဲ့လေရင်ပြန်တမ်းမှုမှတ်တမ်းတင်ဆက်ကိုရှာဖွေရေးအဖွဲ့တွေတွေ့ရှိခဲ့ပြီးဖြစ်တဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်။လေရင်ပြတ်ကျရတဲ့အကြောင်းရင်းကိုတုံ့တက်နိုင်ဖို့အတွက်မှတ်တမ်းတင်ဆက်ကိုရုရှားနိုင်ငံမော်စကိုမြို့တော်စီကိုပေးပို့မှာဖြစ်ပြီးပြတ်ကျရတဲ့အကြောင်းရင်းကိုသိရှိနိုင်ဖို့စုံစမ်းစစ်ဆေးသူတွေစ조사ကြမှာဖြစ်တဲ့အကြောင်းကိုလည်းရုရှားသတင်းမီဒီယာတွေကပြောဆိုကြပါတယ်။လေရင်ပြန်တမ်းမှုမှတ်တမ်းတင်ဆက်နောက်တစ်လုံးရှိရာနေရာကိုရှာဖွေတွေ့ရှိခဲ့ပေမဲ့ဆက်ယူနိုင်ခြင်းမရှိဘူးလို့လည်းရုရှားအစိုးရပိုင်း Interfax သတင်းဌာနကိုကိုးကားပြီးတော့မီဒီယာတွေကအင်္ဂါနေ့နောက်မိုက်မှာဖော်ပြခဲ့ကြပါတယ်။ပြတ်ကျသွားတဲ့လေရင်နဲ့အမျိုးအစားတူလေရင်တွေအားလုံးကိုလည်းပြန်တန်းခွင့်မပေးဘဲရန်နာထားတယ်လို့ Interfax သတင်းဌာနကအင်္ဂါနေ့မှာဖော်ပြခဲ့ပါတယ်။တနင်္ဂနွေနေ့ကပြတ်ကျမှုဟာတော့အစွန်းရောက်ကျန်းဖက်သမားတွေရဲ့လက်ချက်ဖြစ်နိုင်ခြေအလားအလာနည်းပါးလွတ်မိမဲ့မဖြစ်နိုင်ဘူးလို့လည်းလုံးဝပယ်ချမထားတဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုပါတယ်။လေရင်ပေါ်မှာလိုက်ပါလာသူ62ယောက်စလုံးကတော့သေဆုံးခဲ့တာပါ။အင်္ဂါနေ့အစောပိုင်းအထိရှာဖွေရေးအဖွဲ့တွေကအလောင်း12လောင်းနဲ့ခန္ဓာကိုယ်အပိုင်းအစတော်တော်များများကိုတွေ့ရှိထားတဲ့အကြောင်းလဲကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါဗျ။ Demo Lisa Nazin and Rashanang and Dwanga Yingo the Matia Donzang Ayotun and Shapuyama. Ganjin net, tick kilometer quequa, pinlay out Nasanga, Mita Lama. Jelly and Pine Sari go to she get it down. A year or chin is I am Winjitana got the Nila name up your sugarari.
Sirian and Dwin, the bony go Lennet Dustin Pimu Bo Dammy. Tajago, Shopo, Pira de American Pidonzu, Mija digging at Sumchaha, Yan Lore, a Pumu Pide Jow. Dilo looks on the jow. Russia, Tapo winning a Syrian and Dumashide, Russia, a Josie Warigu, Tigamu Pisirelu, Russia, Piosu Labare. A Gulu, Muada, Pionne Lamune, Pata Biro, Russia, Nangajai, Winitana, Pioguia, and Mutami, Maria, Zakaru Vaga, Inganima, Pitin, Wiban Labido. She Biolo Yare, Limbi Lenady, Bawin, the Bonigo, Lenady, Taubanago, Ginia, Titema, Tedwin, Yita, Tara, Pitelu, Tumara, Raida, Drintanago, Biosu, Labare. Syrian and Sipue Twin, Rashaye, Bawin, Patten, Nemupo, Pitin, Weban, Nidu, Tamara, Ubama Kure, Maja digging at Lemma Yito, Topian Lady, Kawis, and Ginia, Jago, Tumara, Yuabido, Biosu, Lida, Pipare. Russia lead Dene to Russia Simuzani, the Muscat Muro Machide, Russia Tayo, Sashi Darigo, Taye, Change of Light, Pitalu, the Bonigo, Taupan Pide, Lenadiha, now song, Jihad, Wadi, Letego, Yoshi, Dwazi, Mapitelu, Tumaga Diware, Tamara, Basha, El Asaye, Syria, Suyaha, Gala, Tanjagrega, Russia, Mohammed, Lepiparekmia.
Russia, Tayona, Pakistan, and Yanoha. Afghan Nangan Ye Kangwamu, Lakanjang Piatare, Nina, Afghan Mashire, I Situari, Chenchamu, and Yene Patalu. She Nagama Chembame, Siwirima, Afghan Suyago, Pejame, Jang, Russia Nangan, Moscow Muga, Sunu Muri, Bimame, Inganima, Jinagera Pipari. Afghan Masuala needed Lunyo Chinibo Sunitari, Moscow Muroga, Donangan, Sunu Werima, Bipe, Kanayare, to Afghan Yashiruga, Kangwa Kejara Pipari. Sunuwama Pawin at Donangaro, Afghan Soyan, Daliban, and Poeta, Nyanya Sunu Murima, a Kuni Babo Saywin Zadan will let Yosu Gavari. Gala Jashi Shinigere, Daliban Ria Bonga Muriha, a cool chain tea, Afghan and Dre Timare, Tintamu Pinigabi, Bigger and Nitamale, Afghan Tapariga, and the Erigo Kugan Gagwe Gara Tipari, Tabime, a share lay by Chisai, I said to draw a point when you got Afghan Ma Chisai Pu, Josa Lagayaga, the Chunia Rima, Daliban Pony, Dayak Dibori Picavari, D. Seawayha, Afghan Nepata de Donanga, Bubam Sawyer Ye Poya, Tatiachi, Jane Seaway Pietelu, Ingani Seaway Ma Bowen Duriga, Biosu Gajavari.
ဒီလိုလှုပ်ဆောင်ကြကြောင်းရှင်ဆိုအာဘေးကဒရင်နေဆက်လက်ပြီးတော့ကြီးညာနေပါတယ်ရခိုင်ပြည်နယ်မောင်းတော်မြို့နယ်မြောက်ပိုင်းဝက်ကျင်းကျေးရွာနယ်ပရဂတ်ကျေးရွာကြားပြီးမှ၆နှစ်ပြည့်မြင်းနုကျွန်းမှာတေဆုံးနေတဲ့မွတ်စလင်ဘာသာဝင်တဦးရဲ့အလောင်းကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကအင်္ဂါနေ့မှာတပ်မှန်ပြီးတော့တွေ့ရှိခဲ့တာကြောင့်အခုရက်ပိုင်းအတွင်းဒေသတွေမှာတပ်ဖြတ်ခံ မတွေပြန်သွားပြီးတဲ့နောက်ပိုင်းမှာအခုလိုတပ်ဖြတ်မှုတွေဆက်တိုက်ဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်
တရုတ်နိုင်ငံရဲ့ပုံမှန်စစ်ရေးလေ့ကျင့်မှုတွေအတွင်းတရုတ်ရဲ့ပထမဆုံးလေးရင်တင်သင်္ဘောကဥဆောင်တဲ့စစ်သင်္ဘောအုပ်စုဟာတောင်တရုတ်ပင်လယ်ရင်းကထိုင်ဝမ်ကျွန်းတောင်ဘက်ကနေဖြတ်တန်းမောင်းနှင်ခဲ့ကြပြီတဲ့နောက်တရုတ်ရဲ့ချင်းချောက်မှုတွေကြီးထွားလာနေကြောင်းကိုအင်္ဂါနေ့မှာပဲထိုင်ဝမ်ကာကွယ်ရေးဝန်ကြီးကသတိပေးလိုက်ပါတယ်အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ခွင Pipare, Troya, Sanya Chetri, Tong Tongoya, Lisa Gogunni, Pirinsi, Song Tachangasalu, Dija Otomuri, Shigabi Taiwan Jumbo, Piari, Dola Nirelu, Taiwan Machine, Nangay, Lila, Duriga, Yongji Jabare.
တိပိတ်ထားတဲ့အရှိဂျေရုဆလင်မှာယာနဲ့ချီပြီးရှိတဲ့အခြေချအင်အားတစ်တည်းဆောက်လို့ရေးအတွက်ခွင့်ပြုမိန့်ကိုအစ္စရေးတာဝန်ရှိသူတွေကဘုရုနေမှာအတီးပြို့စီစဉ်ထားပါတယ်ဒါဟာတထောင်၉၆၇ခုနှစ်စစ်ပွဲအတွင်းအစ္စရေးတို့တိမ့်ပိတ်ထားတဲ့အင်းကြီးအာရနိုင်ငံရဲ့နယ်မြေပိုင်နက်ပေါ်မှာအင်အားတွေဆောက်လို့မှုကိုရပ်တန့်ပေးဖို့အတွက်ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုအခံလိုက်တဲ
င် Star Wars ဇာတ်ကားတွေမှာဒီမင်းသမီးလီယာအဖြစ်ပါဝင်သရုပ်ဆောင်ခဲ့တဲ့နာမည်ကြီးလူသိများလာခဲ့တဲ့ရုပ်ရှင်သရုပ်ဆောင်မင်းသမီး Carrie Fisher ဟာအသက်60အရွယ်မှာကွယ်လွန်သွားပြီဖြစ်ပါတယ်ပြီးခဲ့တဲ့သတင်းဘက်က Los Angeles မြို့ကိုပြန်တန်းတဲ့လေယာဉ်ပေါ်မှာလိုက်ပါလာရင်လေယာဉ်မစင်းခင်15မိနစ်လောက်မှာရုတ်တရက်နှလုံးရောဂါဝေဒနာကိုခံစားခဲ့ရတာသိဆုံးခဲ့တာဖြစ်ပါတယ်
နောက်ဆုံးရသတင်းတွေကိုဦးဆက်မိုးဝင်နဲ့မန္တလေးချန်တို့ပြောပြပေးကြတာပါရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အမေရိကန်နဲ့ဂျပန်နိုင်ငံတို့ရဲ့ဆက်ဆံရေးနဲ့အရင်စပါမယ်အမေရိကန်ပလဲစိတ်ကမ်းပေါ်ဂျပန်တို့ဘုံတဲတိုက်ခိုက်ခဲ့ပြီး85နှစ်အကြာမှာအမေရိကန်ရေတပ်သင်္ဘောတွေနှိမ့်မြုပ်ခဲ့တဲ့နေရာစီကိုဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့အတူတွားရောက်ခဲ့ကြပါတယ်။ပလဲစိတ်ကမ်းစီကိုဂျပန်ခေါင်းဆောင်တချို့အရင်ကတွားခဲ့ကြဘူးပေမဲ့ပလဲစိတ်ကမ်းတိုက်ခိုက်ခံရမှုအထိတ်မှလုတ်တဲ့နေရာစီကိုရှင်ဆိုအာဘေကပထမဦးဆုံးဂျပန်ဝန်ကြီးချုပ်တယောက်အနေနဲ့သမိုင်းဝင်တွားရောက်လွမ်းသူပန်းခွေချခဲ့တာဖြစ်ပါတယ်။အခုလိုတွားရောက်မှုကနေပြန်လည်တင်းမြတ်မှုရဲ့တန်ဖိုးတွေကိုဝန်ကြီးချုပ်အာဘေကပြသလိုက်တာဖြစ်ပါတယ်အပြည့်အစုံကိုတော့မဆုမြမွန်ကတင်ပြထားပါတယ်ရှင
်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘဲနဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့ဟာပလဲစိတ်ကမ်းတိုက်ခိုက်ခံရမှုအတွင်းအမေရိကန်ရေတပ်အမှုတန်းအများဆုံးသေဆုံးခဲ့ရတဲ့ရေတပ်သင်္ဘော USS Arizona နှင်းမြုပ်ခဲ့ရာ USS Arizona Memorial အထိမ်းအမှတ်နေရာစီကိုအတူသွားပြီးတော့လွမ်းသူပန်းခွေချခဲ့ကြပါတယ်သမ္မတအိုဘားမားနဲ့ဝန်ကြီးချုပ်အာဘေတို့အင်္ဂါနေ့အစောပိုင်းကအရင်တွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်ရေလေထဲမှာရှိတဲ့ပလဲစိတ်ကမ်းအောက်မေ့ပွေနေရာစီကိုအတူသွားခဲ့ကြတာပါပလဲစိတ်ကမ်းတိုက်ခိုက်ခံရစဉ်သေဆုံးသွားခဲ့တဲ့အမေရိကန်စစ်သည်တွေရဲ့နာမည်တွေကိုကပီးထိုးထားတဲ့နေရာရှိမှာခေါင်းဆောင်နှစ်ယောက်လွမ်းသူပန်းခွေတွေချခဲ့ကြပြီးတော့ဥညွတ်ငြိမ်သက်ခဲ့ကြပါတယ်ဘုံကျဲတိုက်ခိုက်မှုအတွင်းသေဆုံးခဲ့တဲ့ရေတပ်အမှုရန်အားလုံးအတွက်ရည်စူးပြီးတော့ပန်းပွင့်လွှာတွေကိုလည်းခေါင်းဆောင်နှစ်ယောက်ရေထဲကိုကျဲချခဲ့ကြပါတယ်ကျောက်ဆုံးသွားခဲ့တဲ့အမေရိကန်ရေတပ်စစ်သည်တွေအတွက်ဂျပန်ပြည်သူတွေအစားလွမ်းသူပန်းတွေကျဲခဲ့တယ်လို့ဝန်ကြီးချုပ်အာဘေကပြောကြားပါရယ်ပလဲစိတ်ကမ်းခီးစဉ်ဟာပြန်လည်တင်းမြတ်ရေးကိုပြသတဲ့ခီးစဉ်အဖြစ်ဂျပန်ဝန်ကြီးချုပ်ကအလေးထားပြီးဘာသာပြန်ကနေတဆင့်အခုလို့ပြောကြားခဲ့ပါရယ
် The world needs the spirit of tolerance and the power of reconciliation now and especially now.
ဒီကနေ့နဲ့စိတ်ဓာတ်နဲ့ပြန်လည်တင့်မြတ်ရေးရဲ့စွမ်းအားကဘာကြီးမှလိုအပ်နေပါတယ်။အထူးသဖြင့်အခုချိန်အခါမှာလိုအပ်နေတာဖြစ်ပါတယ်။ဂျပန်နဲ့အမေရိကန်ကြားအမုန်းတရားတွေကိုအဆုံးသတ်ပြီးဘုံတန်ဖိုးတွေပေါ်အခြေခံတဲ့ရင်းနှီးချစ်ကြည်မှုနဲ့ယုံကြည်မှုကိုတည်ဆောက်နိုင်ခဲ့ပြီးတိကျမှုနဲ့ပြန်လည်တင့်မြတ်ရေးရဲ့စွမ်းအားကိုကဘာကိုအခုပြနိုင်ပါပြီ
။စစ်ပွဲကြောင့်နာကျင်မှုတွေကိုပြန်လည်တင့်မြတ်ရေးကနေခင်မင်ရင်းနှီးချစ်ကြည်မှုကိုရရှိတယ်လို့သမ္မတဥပမာကလည်းပြောကြားခဲ့ပါတယ
်။ The United States and JapanChose friendship and they chose peace. Over the decades, our alliance has made both of our nations more successful.
American ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့ဟာခင်မင်ရင်းနှီးမှုနဲ့ငြိမ်းချမ်းမှုကိုရွေးချယ်ခဲ့ရပါတယ်။မဟာမိတ်ပြုခဲ့တဲ့အတွက်ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းကျွန်တော်နှစ်နိုင်ငံပူပြီးအောင်မြင်ခဲ့တယ်။နောက်ထပ် capacity မဖြစ်အောင်နိုင်ငံတကာအခင်းအကျင်းကပျောက်လဲနိုင်ခဲ့ပါတယ်။လူသားထောင်ပေါင်းများစွာဆင်းရဲမွတ်တေမှုကလွတ်မြောက်အောင်လှုပ်ဆောင်နိုင်ခဲ့ပါတယ်။ဒီကနေ့မှာအမေရိကန်နဲ့ဂျပန်နိုင်ငံတို့အကြားဆက်ဆံရေးဟာနှစ်နိုင်ငံဘုံအကျိုးစီးပွားတွင်မှာဘုံတန်ဖိုးတွင်နဲ့ပါခိုင်မြဲနေပါတယ်
ဟိုနိုလူလူမျိုးစီကိုတနင်္လာနေ့တွေကရောက်နေတဲ့ဂျပန်ဝန်ကြီးချုပ်ဟာအမေရိကန်ကြားဆုံးစစ်သည်များရဲ့စစ်သိမ်းကြိုင်းတစ်ခုအပအဝင်အထက်အမတ်နေရာတချို့စီကိုတွားရောက်ပြီးတော့လဲလွမ်းသူပန်းခွေတွေချခဲ့ပါတယ်1942ခုနှစ်ဒီဇင်ဘာ9ရက်ကပလဲစိတ်ကန်းအပေါ်မမျှော်လင့်ဘဲတိုက်ခိုက်ခံရပြီးတဲ့နောက်အမေရိကန်တို့ဒုတိယကမ္ဘာစစ်ထဲပါဝင်လာခဲ့ပြီးသတင်းလေးပတ်မပြည့်ခင်မှာပဲဟီရိုရှိမာမြို့အပေါ်အနုမြူပုံကျဲချခဲ့တာပါ2016မေလမှာတော့အမေရိကန်သမ္မတဘရက်အိုဘားမားကလက်ရှိတာဝန်ထမ်းနေတဲ့အမေရိကန်သမ္မတတယောက်အနေနဲ့ဟီရိုရှိမာမြို့စီကိုပထမဆုံးတွားရောက်ခဲ့ပြီးတော့ဟီရိုရှိမာမှာဖြစ်ခဲ့တဲ့အဖြစ်အပျက်တွေကိုဘယ်တော့မှမေ့ပြစ်လို့မရဘူးလို့ပြောကြားခဲ့ပါတယ်သမ္မတအိုဘားမားဟီရိုရှိမာမြို့ကိုတွားရောက်ပြီး9လအကြာမှဂျပန်ဝန်ကြီးချုပ်ရှင်ဆိုအဘဲပလဲစိတ်ကန်းအထိတ်အမှတ်နေရာစီကိုတွားရောက်လွမ်းသူပန်းခွေချတာဖြစ်ပါတယ်။ပလဲစိတ်ကန်းတိုက်ခိုက်ခံရမှုအထိတ်အမှတ်နေရာစီအခုလိုဂျပန်ဝန်ကြီးချုပ်တယောက်လာရောက်တာဟာငြိမ်းချမ်းမှုကိုပြသတဲ့လက္ခဏာဖြစ်တယ်လို့1942ခုနှစ်တိုက်ခိုက်ခံရစဉ်ကပလဲစိတ်ကန်းမှာတာဝန်ကျနေတဲ့ရေးတဲ့အရာရှိ Alfred Rodriguez ကဆိုပါတယ်
။ I'm glad it's coming to you know show thatWe're all peaceful now.
Japan wini chou la da go chano ka ro wan ta ba de. A lo nyin nyin chan chan shi de so da go pya ta de tabo ba.
Palae sai kan a thai mat niya ma lwan tu ban kwe cha ka de Japan win ji chou shin so a be ha. American sit mu dan 2300 jaw te song ka ya mu a twe imadan sai ma kaung phye ya de lo pyo cha ka be me. Palae sai kan tai khai mu a twe taung man saka ro ma su ka ba bu.Hiroshima မြို့အနုမြူဘုံးတံခံထားရတဲ့အထိမ့်မတ်နေရာစီကို American သမ္မတ Obama တွားရောက်ခဲ့စဉ်ကလည်းတောင်းပန်စကားမဆိုးခဲ့ပါဘူးအသက်66နှစ်ရှိပြီဖြစ်တဲ့ရေးတဲ့စစ်ပြန်ကြီး Alfred Rodriguez ကလည်းတောင်းပန်ဖို့မလိုဘူးလို့ထင်ပါတယ
် Oh, I don't think you should apologize. It was war. I mean, you know, they were doing what they were supposed to do. We were doing what we were supposed to do. I have no animosity at all towards them.
ဂျပန်ဝန်ကြီးချုပ်အနေနဲ့တောင်းပန်တင်တယ်လို့ကျွန်တော်ကတော့မထင်ပါဘူးစစ်ကစစ်ပဲလေစစ်ပွဲမှာသူတို့လည်းသူတို့လှုပ်เสียရှိတာကိုလှုပ်တယ်ကျွန်တော်တို့ကလည်းကျွန်တော်တို့လှုပ်เสียရှိတာကိုလှုပ်ခဲ့ကြတာပဲလေသူတို့ကိုမလို့မုန်းတိတဲ့စိတ်ကျွန်တော်မှမရှိပါဘူ
းပလဲစိတ်ကန်းစီကိုဂျပန်ဝန်ကြီးချုပ်တချို့အရင်ကလည်းတွားရောက်ခဲ့ဘူးပါတယ်ဒါပေမဲ့လက်ရှိဝန်ကြီးချုပ်ရှင်ဆိုအဘဲကတော့ပလဲစိတ်ကန်းတိုက်ခိုက်ခံရမှုအထိတ်အမှတ်နေရာစီကိုတွားရောက်လွမ်းသူပန်းခွေချတဲ့ပထမဆုံးဂျပန်ဝန်ကြီးချုပ်ဖြစ်ပါတယ်စစ်အတွင်းရန်သူတွေဖြစ်ခဲ့ကြပေမဲ့အမေရိကန်နဲ့ဂျပန်နိုင်ငံဟာအခုမဟာမိတ်နိုင်ငံတွေဖြစ်တယ်ဆိုတာကိုဂျပန်ဝန်ကြီးချုပ်ရှင်ဆိုအဘဲရဲ့ပလဲစိတ်ကန်းတွားရောက်မှုကမီးမောင်းထိုးပြနေတယ်လို့အင်ဂျူရောကဖော်ပြပြောဆိုထားပါတယ်သမ္မတဥပမာလက်ထက်မှာပို့ပြီးတော့ခိုင်မာခဲ့တဲ့ဂျပန်အမေရိကန်ဆက်ဆံရေးဟာသမ္မတတဲ့ဒေါ်နယ်ထရမ့်တက်လာတဲ့အခါမှာဘလို့အပြောင်းလဲတွေဖြစ်လာမလဲဆိုတာမေးခွန်းထုတ်စရာဖြစ်နေချိန်မှာပဲဂျပန်ဝန်ကြီးချုပ်ရှင်ဆိုအဘဲပလဲစိတ်ကန်းကိုလာရောက်တာဖြစ်ပါတယ်ရှင
်မဆူမြတ်မွန်တင်ပြခဲ့တာဖြစ်ပါတယ်ရှင်
ဒီဝေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA TV သတင်းလွှာအစီအစဉ်ကိုထုတ်လွှင့်ချိန်နဲ့တပြေးညီ VOA Facebook စာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးပါရရှင်။အခုဆက်လက်ပြီးတော့ထိုင်းနိုင်ငံကရွှေ့ပြောင်းမြင်းမာအလုပ်သမားအရေးပဲကိုကြည်ကြရအောင်ပါ။ထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့ကနေချွန်းဖူးမြို့နယ်စီတရားမဝင်မြန်မာလူမျိုး18ဦးကိုလူမောင်ခိုသမားတွေကတဲဆောင်ပြီးမောင်းနှင်လာတဲ့ Hellas ကားတစ်စီးတိမ်းမောင်းခဲ့တာကြောင့်မြန်မာဆက်ဒီကမှာရှင်မြန်မာ3ဦးနဲ့ကားမောင်းသူ2ဦးတေဆုံးခဲ့ပြီးလူဆက်4ဦးဒဏ်ရာရသွားခဲ့ပါတယ်။အဲ့ဒီထက်မှာ8ဦးလောက်ကဒဏ်ရာတွေပြင်းထန်ပါတယ်။အသေးစိတ်ကိုတော့ VOA ထိုင်းနိုင်ငံအခြေစိုက်သတင်းတောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့ဘက်ကနေချုံဖော်မြို့နယ်တဲကိုမောင်းနှင်လာတဲ့ဟိုက်လက်ကားတစ်စီးရဲ့အရှိခံမှာတရားမဝင်ရှစ်ပြောင်းအလို့သမားမြန်မာ18ဦးကိုတေဆောင်လာခဲ့တာပါ။သူတို့တွေကိုထိုင်းနိုင်ငံအတွင်းပိုင်းသူရထာနီဘက်ကိုလူမောင်ခိုကူးသူတွေကခိုးသွင်းတဲဆောင်လာတာဖြစ်တယ်လို့လဲလူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ
်ဒီနေ့မနေ့၄နာရီကရကောင်းဖက်ကဒီမြန်မာတရားမဝင်မြန်မာလူသမား၁၂ယောက်ကိုတင်ဆောင်ပြီးတော့မှဂျုံဖော်ကိုလာတဲ့ เออช่วงนี้เล่นอะไรเล่ามาจงพอน้าอยากจะเข้ามาสุราเพื่อกูตัวเรื่องการจีเน่การเชื่อผู้บีเดผู้บีเดเข้ามาดีกว่าเมาตัวบีเดมาเนี่ยมาลดมาอยู่ตัวตรงอย่างเดียวเนี่ยการมองในรูปตัวเดแต่ในเชลียาวการรอเชื่อผมมาเยี่ยบเต็มที่เลยเชลียาวมาเมื่อเล่นขนาดยาวอยากจะเล่นขนาดพี่เดเชื่อการรอแต่ยาเป็นขนาดตัวเดย์
ตัวเรื่องของหลวงจงพ่อเชื่อมาพี่เดแต่ไม่ให้ละกันดีนะคันด้วยมาดูได้ว่าอนาคตข้างมาต้องเอาสิ่งมีจดทันแล้วล่ะบ่ให้ละกันมาดีกำลังจะคันด้วยสิเดี๋ยวเอออะไรมันมีจดเนี่ยพิจิตรจะมีจดเต็มแล้วล่ะบ่ลูกของผมว่าได้จะล่ะบ่เลขีมาโรตัวเราก็เต็มสองล้านเลยกำลังจะมาเต็มสองแก่ยาตัวลูกยามานั่งเงี้ยด้วยไม่งานนี่ล่าจ้าเลยแต่ยามาเว้ยเชื่อเจ้าลูกตัวมันยามารีเลยแต่ยามีเปลี่ยนทันนี่ล่ะบ่
ที่เชื่อมีมีบริการอ่ะแค่ชี้เนี่ยลูกสบายเลยการทำอะไรตีตัวลูกทำอะไรอะไรแบบบางสิ่งมันไม่เป็นไรบุญชโรเป็นไงก็ลูกบาลีชโรเราจะรู้ตัวกูพี่ผู้สูบแค่ดาวใช่ละไอ้แรงจังยังแข็งบุญจ้าเนี่ยเป็นมาบุญจ้าเนี่ยแรงจังไหมใช่ไหนไงบางอย่างมีมาตั้งยังกูรอตีสองที่ยังยังเนี่ยมีมาหนึ่งงานดามยาอาชีพเนี่ยเป็นตัวลูกสัตว์มีมีบุญจูจ้าเก็บไว้ไหมสัตว์ลูกมียาเก็บเอา ไทยนั่งเงียบยามานั่งเงียบดามยาอพยพนี่เนี่ยนั่นเท่าสักชาคุณเนี่ยเทมาร์โรไทยสุยาลูกของกูมุ่งใจเพียรทุกทัพพลวันนี้เนี่ยปูบังบีลูกของกูขยันดูบ่าวต้องอย่าลืมจะคนนี้กูเกิดในเงียบอะไรไทยนั่งเงียบมาร์โรเป็นเลยจะลงเงินนี่เนี่ยงาพันลงเงินนี่มายามาลูกจะมาเรียนภาษาขยันมุ่งเรียนชีนี่เลยสุราจ้าไทยสุยากะลูกของกูมุ่งในนี้เรียกว่าเป็นเงียบแต่ลูกสาวเงียบบ่าวลูกของกูมุ่งเนี่ยเป็นเลยไม่รู้กันนั่งเงียบใจวันนี้ท่านาก้า นั่นเท่าสักชาคุณเนี่ยตัวทบยันเนี่ยลูกของกูมุ่งเสียงข้าจะมาหรอยามานั่งงูที่อาตรีลูกเขาเนี่ยนี่จะเสียงเนี่ยมาตั้งมาแค่บีย์ยามาเชื่อเปล่าเราตั้งมาต้องตั้งแต่เมื่อนี้ท่านนี้เนี่ยท่านนั่งงูรอที่อาตุเสียงกูตั้งมาปีเก็บอะไรเช่นไม่เอามาตรีปีปูเกล้าพี่บาร์เช่นกูจะขารอยามานั่งงูเนี่ยยืนยันยี่ผู้สั่งยี่เช่นนี้บอกเป็นเลยต้องตั้งยี่สุนีบอกว่ากูจีจ้าอย่างมา UNFC นี่ยังต้องตั้งยังลุ่มยามเฟดเรกังสิกาอุซิบิโร่ท่านเองเช่นไม่มีมาดิฉันมาล่าเนื้อเสกคนยังนี่กันเนื้อเสกกูยังนี่ที่สิวิจิมปานีบาร์เลยที่รู้จิมปาร์ฮะเลชินั่งยังยี่เช่นนี่รึเปล่าเปลี่ยนเลยต้องตั้งบนนี้ดิท่านยังได้รู้จักปอบีสิลงยิ่งยมุชิอังสุนีรู้เรื่อยด้วย
NCA เปียยาทาร์เอพเวอรี่เปียไม่ยาทาร์ดีเอพเวอรี่เนี่ยปีด้วยตั้งยันดาปาร์ดีเดชัวร์ลายเอาสุนีจาร์เอลุสุบาร์เอยูเอ็นเอฟซีบุกคอมมิตี้วินนั่นช่วยติงกูกูยังเวียงกาเสตัวมีมีเด็กขาตัวกูลุสับเยาว์บาร์เอเอฟซีโอ้เล่นมาคุยว่าเฟซบุ๊กลูดูเล่นตั้งบาร์เอแต่เมื่อตัวกูรู้จารอฮัลโหลเอ็นได้อะไรเนี่ยเฟซบุ๊กเต็มลาบาร์เอนายยี่บาร์ดีเล่นป่าวาร์เอยี่เจ้ามาคุยเต็มยังบาร์ดีเล่นตั้งบาร์เอโอเคมาสิ
ไอ้รอดีเอ็นซีมาเล่นมาทุยอาดีเอพเวอร์เรนี่เนี่ยที่มาจ้างเงินจันยวัยล่าเดมาพี่ลูกแม่สุเรดีมีอุตสาหะสิ่งไหนสุนีเวอร์มาป่าวเวนลูเรอาดีตาอ๋อสีบาลาเสียตัวช่วยเราเอ็ดดูเตะมาแล้วมาเตะบุลาสุเรดาวุสินจ้าจาระเอ็มีอุตสาหะสิ่งไหนสุนีเวอร์มาเสียรู้ป่าวเวนสุนีลูเรลูเรอาดีตาอ๋อสีนี่ตลาดปลุกชินนี่แหละปุ๋ยลูเรเมจารีโรสีบาร์เดตโนเลต้าวเนี่ยแต่เมื่อตัวสีบาร์เรา
มาเป็นรู้จ้ะโอเคโตแล้วมาทูโอเคอุลบัตทูสิ่งที่เราไอ้รู้ไงเนี่ยเนี่ยเราจะรู้เลยแค่ไหนเนาะโอเคแล้วที่ยามาสุยากาพี่พี่สุยาเตอร์ดีกาพี่พี่บอกดีแต่ในเรื่องในการนี้ผมมาเสียสันนี่บุญนี่ก็คู่ใช่ไหมบอกเนาะเสียสันนี่บุญนี่ก็เกี่ยวกับชาวนาโมชินี่เดี๋ยวรู้วิบันนี่เล็ดทวันนี่บาร์เลยดีเจ็บผมมาเสียอันนี้ไม่รู้สิบาร์เลย
แต่เราบาร์เลย
วิบันอะไรมองไปเลยบาเป็นลูกบาเป็นเจ้าเจ้าชนรู้ว่าแต่ชีวิตเล่นมาไม่ทั่วไปวิวสุดยอดแล้วว่ามันไม่ได้ปูตัวนี้นี่นอกจากที่มาเลยชนรู้ถ้าไปวิสุนีวิสุบาวขยะไอ้รู้กูล่ะแม่ฟีฟ่าวายล่ะเรื่องมาน่าจะเจนเจนบ้างไหมสุดเลยนั่นแสดงยาสูบเป็นลงยีลากันชีเรศรอไอ้ยีลากันกูเสียรู้เอ็นซีเล่นมาไม่ทั่วไปได้เลยแต่อยากคุยยาโอมาละ
ไม่ยากหรอกค่ะแต่ที่นี่ละแล้วเมื่อกาลารีมาดีปีเรียนยังไงลาลากาบลูมิโอพี่ตัวนั้นเลยสิอะบลูมิโอมีอะไรรู้ยังไงมั้งเลยแต่ฉันก็มีแต่คุยกับเขาไม่สนุกสิ่งต่อตัวเล็กแค่เอาไปรู้ยังไงสิ่งต่อเล็กสิไม่ยากไหนจะรู้ลูกจะทำยังไง
Hello, Bello, Chini, Paulian, Ninian, you do a lala, come, Malaysia.
Hello, Powin, there. Tell my name. Resolution or that, my mother.
No.
Oh, dear. That night, I look at that, and I tell you, I'm a good boost with the other, the other, the European now.
UNFC ဘုဟုကော်မတီဝင်နိုင်ရွှေသိန်းကိုကိုញံဝင်းအောင်ဆက်သွယ်မြင်မြန်ခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့သောရရှင်တွေကိုတည်တဲ့ချင်းတဲ့ပုံနဲ့ပြောပြပေးချင်ပါတယ်အဆိုတော့ကြပြဝဲမူတီဆိုတဲ့အဖြူရောင်ခရစ်မတ်တဲ့ချင်းကိုနားဆင်ကြရအောင်ပါရှင် ဆိုတော့ကြပြွဲမူတီဆိုတဲ့အဖြူရောင်ခရစ်မတ်တဲ့ချင်းကိုနှာစင်ခဲ့ကြရတာဖြစ်ပါတယ်ရှင်
DOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနက်ပိုင်း 6 နာရီက နေ့9 နာရီ အထိ လိုင်းဒိုမီတာ 24 32 နဲ့ 40 တို့မှာ နှာစင်နိုင်ပြီး ဒီ အစီအစဉ်ကိုပြန်လည် နှာစင်နိုင်တဲ့ အချိန်တွေကတော့ မနက် 8 နာရီက နေ့ 9 နာရီ အထိ တစ်ချိန် နေ့လယ် 12 နာရီက နေ့ခင်း 1 နာရီ အထိ တစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း 6 နာရီ ခွဲက နေ့ 9 နာရီ အထိ အစီအစဉ်ကို လိုင်းဒို 16 19 နဲ့ 25 မီတာတွေမှာ ထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
နာနေခင်ပါရှင် VOA မြန်မာပိုင်းဗုဒ္ဓဦးနေမနဲ့အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူဝက်အစီအစဉ်မှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းမနေ့ခင်အင်္ဂလိပ်စာသင်ခန်းစာနဲ့ American အစိုးရရဲ့သဘောထားအမြင်တွေကိုတင်ဆက်ပေးမယ့်အပြင်အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုလည်းပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းမှာနားဆင်ရမှာကတော့
2015ကျွန်တော်တို့တိုင်းပြည်အတွက်ဆိုကမိုင်းဝင်အပြောင်းလဲတွေဖြစ်သွားပါတယ်။ကောင်းတဲ့ဘက်ကိုကြောင်းသွားတာပါ။အဲ့တော့2015
ဦးစီသူအောင်မြင့်ပြောသွားတာဖြစ်ပါတယ်။ပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုတင်ပြပေးပါမယ်။မြန်မာနိုင်ငံနဲ့မွတ်စလင်တောင်းတမှုဆိုတဲ့ဆောင်းပါးကောင်းစဉ်နဲ့ The Manila Times သတင်းဌာနမှဖော်ပြထားတဲ့ဆောင်းပါးကိုဦးစွာတင်ပြလိုပါရယ်။ဆောင်းပါးမှာပါတဲ့မူရင်းအသုံးအနှုန်းတွေကိုသာတုံတုံဖော်ပြသွားမှာဖြစ်ပါရယ်။မြန်မာနိုင်ငံမှာစီးပွားရေးအရအရေးကြီးလာတဲ့နေရာတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်အတွင်းမှာမွတ်စလင်ရိုဟင်ဂျာလူနည်းစုတောင်းကျမ်းသူအဖွဲ့အစ်တစ်ခုထွက်ပေါ်လာပြီးတော့ပြီးခဲ့တဲ့အောက်တိုဘာလနဲ့နိုဝင်ဘာလအတွင်းမှာမြန်မာအစိုးရလုံခြုံရေးအဖွဲ့တွေကိုတိုက်ခိုက်ခဲ့မှုတွေလှုပ်ခဲ့တဲ့အတွက်စစ်ရေးတင်းမာမှုတွေကိုလှုပ်ဆော်ပေးသလိုဖြစ်နေပါတယ်။ Haraka El Yakin လို့ခေါ်တဲ့ရိုဟင်ဂျာစစ်သွေးကြွအဖွဲ့ကတိုက်ခိုက်မှုတွေဆက်လုပ်သွားဖို့ရှိတယ်လို့ဆောင်းပါးမှာအစချီရေးသားထားပါတယ်။ဒီအဖွဲ့အစ်တွေဟာရခိုင်ပြည်နယ်အတွင်းနိုင်ငံရေးဘဲမြမှုအတွက်ထိခိုက်စေသလိုဒေသတွင်းကစီးပွားရေးလုပ်ငန်းတွေကိုပါအနှောက်အယှက်ဖြစ်နိုင်ပြီးရခိုင်ပြည်နယ်အတွင်းပြန်လည်ဖြစ်ပွားလာနေတဲ့ဒီအကျဉ်းဖက်မှုပြဿနာတွေကိုဖြစ်ရှင်းဖို့အတွက်အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအတွက်ကြိုးပမ်းလှုပ်ဆောင်ရမယ့်အရာတစ်ခုဖြစ်တယ်လို့ဆောင်းပါးမှာရေးသားထားပါတယ်။မြန်မာနိုင်ငံအတွင်းကမွတ်စလင်ရိုဟင်ဂျာလူနည်းစုတွေရဲ့ပြည်ထနာဟာတဖြည်းဖြည်းနဲ့ကြီးထွားလာနေပြီးအာဆီယံဒေသတွင်းအထိကိုကူးစက်လာနေတဲ့အတွက်ဒါကိုဖြစ်ရှင်းတဲ့အနေနဲ့မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ကအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကိုခေါ်ယူတွေ့ဆုံခဲ့တဲ့အထိဖြစ်လာပါတယ်။အခုချိန်ထိတော့ရိုဟင်ဂျာစစ်သွေးကြွအဖွဲ့အစည်းရဲ့တောင်းကျမ်းမှုတွေဘယ်လိုပဲပုံပေါ်ထွက်လာမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဆောင်းပါးမှာရေးသားထားပါတယ်။အပြည့်အစုံကိုတော့ www.manilatimes.net မှာဖတ်ရှုနိုင်ပါတယ်ရှင်။အခုဆက်လက်တင်ပြပေးမှာကတော့ Korea Herald သတင်းဌာနမှာဖော်ပြထားတဲ့စွန့်အင်တည်ယူပို့ဆောင်ရေးနဲ့အခြေခံအဆောက်အုံတွေမှာရင်းနှီးမြှုပ်နှံမှုမြန်မာအစိုးရဆွဲဆောင်ခြင်းဆိုတဲ့ဆောင်းပါးကောင်းစဉ်နဲ့ဆောင်းပါးရှင်ဂျုံလီရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မကြသေးခင်ကဖွင့်လိုက်တဲ့ဒီစီးပွားရေးဒဏ်ခပိတ်ဆို့မှုတွေနဲ့ပြတ်ထန်လိုက်တဲ့ရင်းနှီးမြှုပ်နှံမှုဥပဒေကြောင့်မြန်မာနိုင်ငံဟာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပုံမရရှိလာခဲ့ပြီးတော့အထူးသဖြင့်စွန့်အင်တည်ယူပို့ဆောင်ရေးနဲ့အခြေခံအဆောက်အုံတွေမှာပိုပြီးရရှိလာနေတယ်လို့အစိုးရရဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာအဖွဲ့တွေကပြောတဲ့အကြောင်းဆောင်းပါးကိုအစချီရေးသားထားပါတယ်။ကိုရီးယားနိုင်ငံရင်းနှီးမြှုပ်နှံမှုတွေရရှိဖို့အတွက်မြန်မာနိုင်ငံကဆောက်လုပ်ရေးဝန်ကြီးဌာနတည်ယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနရဲစစ်နဲ့စွန့်အင်ဝန်ကြီးဌာနကကိုယ်စားလှယ်တွေပြီးခဲ့တဲ့တစ်ပတ်ကစိုးမြင်မှာကျင်းပခဲ့တဲ့မြန်မာနိုင်ငံဆိုင်ရာရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးအတွက်ကောင်းမွန်တဲ့အခြေအနေရရှိဖို့ဆွေးနွေးပွဲတက်ရောက်ခဲ့ပြီးတော့တိုင်းပြည်တွင်းကစီးပွားရေးအခြေအနေကိုတင်ပြခဲ့ပြီးကိုရီးယားကွန်မဏီတရာလောက်ကကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံမှာကိုရီးယားနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုဟာဒေါ်လာ 4.6 ဘီလီယံရှိပြီးဒီထက်လည်းပိုတိုးလာဖို့ရှိသလိုဒီနှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးချက်ထွင်မှုဟာ 8.6 ရာခိုင်နှုန်းနီးပါးရှိတယ်လို့အပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့IMF ကပြောပါတယ်စွန့်အင်တယ်လီဖုန်းဆက်သွယ်ရေးကဏ္ဍနဲ့ဝန်ဆောင်မှုကဏ္ဍတွေကပိုပြီးအားကောင်းလာနေတယ်လို့လည်းဆိုပါတယ်လက်စစ်ဓာတ်ငွေနဲ့ယင်းနံကဏ္ဍတွေကဓာတ်ရိုက်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဟာရင်းနှီးမြှုပ်နှံမှုစုစုပေါင်းရဲ့65ရာခိုင်နှုန်းကျော်ရှိပြီးကုမ္ပဏီတွေကလည်းကုန်ထုတ်လုပ်မှုတည်ယူပို့ဆောင်ရေးတယ်လီဖုန်းဆက်သွယ်ရေးနဲ့တက်တူတူဖော်ရေးကဏ္ဍတွေမှာတိုးချဲ့လုပ်ကိုင်ဖို့လှုံ့ဆော်လာနေပါတယ် မြန်မာနိုင်ငံဟာ2014ခုနှစ်ကနေ2030ပြည့်နှစ်အထိ FDI ဓာတ်ရိုက်နိုင်ငံခြားရင်းနှီးမြှုပ်နှံမှုရဲ့ဒေါ်လာဘီလီယံ140အထိဆွဲဆောင်နိုင်အောင်ရည်ရှိနိုင်ငံခြားရင်းနှီးမြှုပ်နှံမှုအစီအစဉ်ကိုစတင်အကောင့်တွေဖို့လှုပ်ဆောင်နေပြီလို့ဆောင်းပါးမှာရေးသားထားပါတယ်။အပြည့်အစုံကိုတော့ www.koreaherald.com မှာဖတ်ရှုနိုင်ပါတယ်ရှင်။အခုဆက်လက်ပြီးတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ပြပေးပါမယ်။ဒေါ်လလတန်းစီစဉ်တင်ဆက်ထားပါရရှင
်။ဒီကိမ်နဲ့တင်ပြမယ် idiom အသုံးကတော့
chip on your shoulder
ဖြစ်ပါတယ်။စာလုံးပေါင်းက chip chip ကဒီနေရာမှာသစ္စာသစ်တုံးငယ်O N O N ကအပေါ်မှာ Y O U R ယောအသင်ဤ S H O U L D E R shoulder ကပခုံးဆိုတော့စခွိုက်ထုံရဲ့ဓာတ်ရိုက်အသေးပဲကတော့ပခုံးပေါ်မှာတင်ထားတဲ့တစ္ဆာလေးပေါ့ဒီသုံးဆင့်တက်လာတာကတော့19ရာစုကလို့ဆိုပါတယ်ထိုစဉ်ကရန်ဆခြင်းနဲ့ရန်ဖြစ်ခြင်းနဲ့စိတ်ရှိတဲ့လူဟာတစ္ဆာကိုပခုံးပေါ်မှာတင်ပြီးတတ္တိရှိရင်ပခုံးပေါ်မှာတင်ထားတဲ့တစ္ဆာကိုပုတ်ချရရင်ခြားကြီးဆိုရက် challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအသုံးဆင့်တက်လာတယ်လို့ဆိုပါတယ် idiom အသုံးရတော့စိတ်ထဲမှာမကြည်မနှဖြစ်နေတယ်ဆိုတာကိုဟာမူရကြည်ချင်းအဖြစ်သိနိုင်တာကိုဆိုလိုတာဖြစ်ပါတယ်တနည်းအားဖြင့်တော့မကြည်နှက်ချက်တုံနှွေးနှွေးဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးပဲနဲ့ဒေါသထွက်တဲ့လူလောကကြီးကိုမကြည်နှက်နေသူရန်ဖြစ်ဖို့စောင့်နေသူကိုရည်ညွှန်းသုံးတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် What's bothering that guy? Watch out. He's got a chip on his shoulder.
အဲ့ဒီငနေသားကဘာဖြစ်နေတာလဲဗျ။ဒီထားနော်။သူကလောကကြီးကိုမကြည်မနှက်ဖြစ်နေတယ်ဆိုတော့ရန်လိုနေတဲ့လူလို့အဓိပ္ပာယ်ရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် What's bothering that guy? Watch out.He's got a chip on his shoulder.
ရန်ဖြစ်လို့တဲ့လူလောကကြီးကိုအကြောင်းတစ်ခုခုကြောင့်မကြည်မနှက်ဖြစ်နေတဲ့လူသားမျိုးကို idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ?
He's got a chip on the shoulder.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါရှင်။အခုတော့အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကုကြွကြောသိန်းစီစဉ်တင်ဆက်ထားပါရရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။2019နှစ်သစ်ကိုမကြာခင်မှာပဲကုပြောင်းတော်မှာဖြစ်ပါတယ်။ဒီတော့အဲဒီနှစ်သစ်ကိုကျွန်တော်တို့လှမ်းမျောကြည့်ပြီးတော့နှစ်သစ်မှာမြန်မာနိုင်ငံရဲ့အခြေအနေအရရပ်ပေါ်ကျွန်တော်တို့သောတာရှင်တွေဘာတွေများမျှော်လင့်ထားပါသလဲပြီးတော့ဆူတောင်းစကားများရှိတယ်ဆိုရင်ပြောပြကြဖို့ဒီနေ့ညအစီအစဉ်ကိုအစီအစဉ်တာပါပင်နယ်ဆွေးနွေးသူနှူးအနေနဲ့ကတော့စာနယ်ဇင်းဆရာတွေဖြစ်ကြတဲ့ဦးစီသူအောင်မြင့်နဲ့ဦးစီရည်သူတို့ကိုဖိတ်ခေါ်ထားပါတယ်နှစ်ဦးစလုံးဟာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးငြိမ်းချမ်းရေးစသည်အားဖြင့်ကဏ္ဍပေါင်းစုံနဲ့ပတ်သက်တဲ့သုံးသက်ချက်လည်လာချက်အဆောင်ပါတွေရေးသားနေသူတွေလည်းဖြစ်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါအစီအစဉ်ကကြိုဆိုပါတယ်ဆိုတော့ကျွန်တော်2019ထဲကိုဝင်ပြီးတော့မကြည့်ခင်နည်းနည်းလေးနောက်ပြန်ဆိုပြီးတော့2016ချောင်းကိုနည်းနည်းအရင်စပြောလိုက်ရအောင်ပါ2016ခုနှစ်ဒီ2015ခုနှစ်နဲ့နှိုင်းရှင်ရင်နိုင်ငံရဲ့အခြေအနေဘလောက်ထိအကောင်းဘက်ကိုပြောင်းလဲသွားတာရှိသလဲဘာတွေများပိုဆိုးသွားသလဲဒါလေးကိုအရင်ဆုံးပင်နယ်ဆွေးနွေးသူလူကသုံးသပ်ပေးဖို့ပါဦးစီသူအောင်မြင့်အရင်ဆုံးသုံးသပ်ပေးပါခင်ဗျအ
ဲ2015နဲ့နှိုင်းရှင်လိုက်2016ကအဲကျွန်တော်တို့တိုင်းပြည်ကဆိုကမိုင်းဝင်အပြောင်းလဲတွေဖြစ်သွားပါတယ်။ကောင်းတဲ့ဘက်ကိုပြောင်းသွားတာပါ။အဲ့တော့2015ကျွန်တော်ယူကော့ကွဲမတိုင်ခင်အချိန်ထိဟိုအားလုံးပြည်တဲ့ပိုင်းလဲတိုင်းပြည်ကိုအုပ်ချုပ်ခဲ့တယ်ဆိုတာကအရင်စစ်ဘုရုပ်ဟောင်းတွေကအုပ်ချုပ်ခဲ့တယ်။အဲပြီးတော့မှတိုင်းပြည်မှာဟိုမရေရာမသေးချာမှုတွေအများကြီးရှိနေတဲ့ကာလမျိုးကိုကျွန်တော်တို့ဖြတ်တန်းခဲ့ရတာပါ။အဲဒါမဲ့ယူကော့ကွဲပြီး2016ထဲမှာဆိုရင်ကျွန်တော်တို့အစိုးရအဖြစ်တွေပေါ်လာတယ်။အဲအစိုးရအဖြစ်ဆိုတာလဲပြည်သူလူထုကယူကော့လိုက်တဲ့တကယ်အစိုးရအဖွဲ့အစည်းပေါ်လာတာပါ။အဲ့ဆိုတဲ့ခါကျတော့2015နဲ့လုံးဝကြီးကိုကွာခြားသွားပါတယ်။အဲကွာခြားသွားပြီးတဲ့ခါကျတော့ပြည်သူလူရေကောက်တဲ့အစိုးရကတိုက်ပြီးကိုတကယ်အုပ်ချုပ်နိုင်တယ်ဆိုတော့အနေထားကိုကျွန်တော်တို့မြင်ရတယ်။အပြည့်ဒီပြည်ကိုပို့ပြီးတော့ကောင်းတဲ့ဟာတွေကဘာတွေပါဆက်ပြီးတော့မြင်ရတယ်လဲဆိုတော့ အလုံးကဟိုရင်တမမနဲ့စောက်ကြည့်နေကြသလိုပေါ့ဒီပေါ်ထွက်လာတဲ့ယူပေါခါအစိုးရကသမ္မတနဲ့များအရှင်ပြည်ပါမလားဟိုတခြားသောနိုင်ငံတကာဆက်ဆက်ရေးတွေမှာရောအရှင်ပြည်ပါမလားဆိုတာကိုလည်းအလုံးဟိုမြင်တွေ့ခဲ့ရတဲ့ကာလလည်းဖြစ်ပါတယ်သမ္မတနဲ့အရှင်ပြည်ပြည်နဲ့အသွင်ကြီးပြောင်းရေးကိုလုပ်နိုင်တယ်ဒီနေ့ချိန်ထိလည်းလုပ်နေတော့မှာပဲပြီးတော့မှနိုင်ငံတကာဆက်ဆက်ရေးမှာဆိုရင်လည်းတကယ်ကိုဟိုပါလေခေတ်အခါတစ်လျှောက်လုံးဘယ်တော့မှမတူတဲ့ဒါဟိုဘယ်လိုခေါ်လဲအရှင်တန်းကြီးနိုင်ငံတကာအသိမှတ်ပြုမှုတွေအခုလိုရလာနေတဲ့အနေအထားဖြစ်ပါတယ်ဆိုတော့2015နဲ့လုံးဝမတူဘဲနဲ့2016ကဟိုကောင်းမွန်တဲ့ရလဒ်တွေအများကြီးပေးနိုင်တဲ့နှစ်ဖြစ်တယ်လို့ပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဦးစည်သူကရောဦးစည်သူအောင်မြင်တဲ့ချက်ကိုသဘောတူပါလားခင်ဗျအ
ဲဟုတ်ပါတယ်ကျွန်တော်တို့ကဒါ2015ကတော့ကျွန်တော်တို့ကဟိုမရေရာတဲ့ကာလပေါ့နော်ခုနကလို့ကျွန်တော်တို့ပြောရရင်တော့ရွေးကောက်ပွဲအကြိုကာလပေါ့ကျွန်တော်2015ကလည်းကိုထူးခြားတဲ့အလှည့်ပြောင်းဖြစ်တဲ့ကျွန်တော်တို့ရွေးကောက်ပွဲဖြစ်တဲ့အခါကျတော့2015နှစ်ကကျွန်တော်တို့နှစ်စကြရရပေါ့လေကျွန်တော်ဧပြီလောက်ကြရစပြီးတဲ့ခါကျရင်ကျွန်တော်တို့ကဟိုရင်တမမနဲ့စောင့်ပြီးတော့ဟိုမျိုးစုံနဲ့တုံးသက်ကြစဉ်းစားကြဟိုဘာများဖြစ်လာမလဲဆိုစဉ်းစားကြရတော့ပေါ့ဆိုတော့2016ကကျတော့ဘာဖြစ်သွားလဲဆိုတော့အဲရွေးကောက်ပွဲပြီးစအဲအစိုးရအသစ်ပြောင်းသွားတယ်အစိုးရအသစ်ဆိုတာလေဒီအမေရိကန်တို့လိုဟာမျိုးတည်ငြိမ်မိသားအစိုးရတွေလိုနိုင်ငံတွေတော့မဟုတ်ဘဲနဲ့ဒါကျွန်တော်တို့စီမှာဒါစနစ်ကမငြိမ်တဲ့နိုင်ငံဖြစ်တဲ့အခါကျရွေးကောက်ပွဲပြီးသားအချိန်ကစနစ်အစ်စ်ကိုပြောင်းတဲ့အချိန်လို့လည်းကျွန်တော်တို့ကဖြစ်နေတာပေါ့နော်ဆိုတော့အဲ2015ကဒီမရေရာတဲ့ကာလဖြစ်တယ်ဆိုရင်ကျွန်တော်တို့2016ကတော့ဒါခြေလှမ်းအစ်စ်ဒါမရေတရဲနဲ့ကျွန်တော်တို့ဒါစလှမ်းတဲ့အချိန်ဖြစ်တယ်ပေါ့နော်ကျွန်တော်တို့အဲ့ဒါလေးမြင်ပါတ
ယ်ဟုတ်ကဲ့ဆိုဦးစီးတို့အောင်မြင်2016ဒီ2015ရဲ့စာရင်တိုင်းပြည်ကအချိန်ကြီးကောင်းပေါ်ရောက်ခဲ့တယ်လို့ကျွန်တော်တို့သုံးသပ်မယ်ဆိုရင်ဒီ2016ဟာ2019ခုနှစ်အတွဲလမ်းကြောင်းမှန်တွေကိုချပေးနိုင်ခဲ့တဲ့အခြေအနေမျိုးရှိတယ်လို့မြင်လို့ရပါသလား
။ဟောနေပေဒီအများကြီးရှိပါတယ်။အခုဟိုအစိုးရအစ်စ်ကသွားတဲ့နေပေဒီမှာဆိုရင်ဟိုတိုင်းပြည်ကိုနှစ်ပေါင်းများစွာဖြစ်လာတဲ့လက်နက်ကိုင်ပြိပခတွေချုပ်ငင်းအောင်လုပ်နေတဲ့နေပေအဖွဲ့မျိုးတိုးတက်မှုအကုန်လုံးအထွေထွေနှိပ်ကျနေတာအနေပြီးတော့မှတိုးတက်အောင်လုပ်နေရတဲ့နေပေအပြီးတော့မှနောက်ပြိပခတွေလူမျိုးချင်းပြိပခတွေဖြစ်ပွားနေတဲ့ဟာကိုဖြစ်ရှိနေရတဲ့နယ်ပယ်အဲ့လိုနယ်ပယ်တွေအမျိုးမျိုးရှိတဲ့ခါကျတော့တချို့သောနယ်ပယ်တွေမှာတော့ဟိုအခြေအနေပေါင်းတွေကိုစပြီးချပေးနိုင်တယ်လို့ကျွန်တော်ယူဆပါတယ်တချို့အခြေအနေတွေအတွက်ကြတော့အခုမှအဲ့လိုမျိုးအခြေအနေကောင်းချပေးနိုင်မှုအတွက်အားယူနေတော့ကြိုးစားနေတော့မယ်လို့ထင်ပါတယ်။အဲကြောင့်မို့မရောက်သေးတဲ့နေရာတွေမှာမရောက်သေးပါဘူး
။ကဏ္ဍတစ်ခုချင်းစီတော့ကျွန်တော်တို့ခဏနေဆက်သွားကြတာပေါ့ခင်ဗျာ။ဦးစည်သူကရောဒီပုံမှာဘယ်လိုမြင်ပါသလဲ
။ဟုတ်တော့ဆိုရအစ်စ်ကတော့သူကအရင်တိုက်ခံတဲ့တောက်လျှောက်ကျွန်တော်တို့နှစ်20အစိတ်လောက်ကျွန်တော်တို့ကနေလာခဲ့တာခါကျတော့သူကဒီမြေမှာကျွန်တော်တို့တောက်လျှောက်နေခဲ့ပေမဲ့ဟိုအထဲကကျွန်တော်တို့အစိုးရဖွဲ့တွေကအခြေအနေပေါ့နော်အဲ့ဒီ information အချက်လက်ကိုကျတော့သူကရင်ရမရခဲ့ဘူးတိုက်ခံတော့အခုကျတော့အစိုးရဖွဲ့တွေရောက်ပြီဆိုတဲ့ခါကျတော့သူကအဲ့ဒီအချက်လက်တွေကိုသူကပွားကနေတချို့ဟာတွေမှန်းမထားတာတွေလည်းကျွန်တော်တို့မြင်လိုက်ရုံပေါ်ပဲပေါ့နော်အဲ့ဒီခါကျတော့ဆက်စပ်ခြင်းမှာတော့အထာနှေးတဲ့သဘောလေးတော့ကျွန်တော်မြင်ရတယ်။မြင်ရရင်လည်းအခု6လလောက်ကြာတဲ့အခါမှာတော့တဖြည်းဖြည်းလေးအချိန်ရလာပြီးတော့2016အကုန်မှာတော့သူကဟို2019ကိုဟိုကုတဲ့အခါမှာတော့ကျွန်တော်ပြည်ငြိမ်ငြိမ်လေးဖြစ်လာတော့သွားပြီးတော့တွေ့ရတယ်ပေါ့နော်။ကျွန်တော်မြင်ရတော့ဟိုအာနာဟိုဒါသူတို့ဒီအခုလက်ရှိဆိုးရပေါ့ဆိုးရတဲ့ပြောအောင်ပါပေါ့နော်။သူအခုဒါဟိုပိုင်ပိုင်နိုင်နိုင်ချုပ်ကင်မိပြီလို့ပဲကျွန်တော်ပြောအောင်ပါပါ။ဟု
တ်ကဲ့ခင်ဗျာ။ကျွန်တော်အခုဝင်ရောက်ဆွေးနွေးမဲ့တော်ရရှင်တွေကိုဖိတ်ခေါ်ပါမယ်ပထမဦးဆုံးတူကမင်းပြားမျိုးကဥမောင်ကျော်စံဆွေးနွေးပါခင်ဗျာ
ဟောကျွန်တော်မြင်တာကတော့ဒီအခုလက်ရှိအခြေအနေမှာ2016အခြေအနေဒီအခြေအနေမှာတော့ဟောတိုင်းရင်းသားကြီးကိုပဲကျွန်တော်ပြောချင်ပါတယ်တိုင်းရင်းသားကြီးကိုကျွန်တော်ဆွေးနွေးရမယ်ဆိုလို့ရှိရင်ကျွန်တော်အစိုးရအပေါ်မှာတဖြည်းဖြည်းနဲ့တိုင်းရင်းသားတွေယုံကြည်မှုကြားဆင်းလာတာတွေ့နေရပါတယ်ဆက်လက်ပြီးတော့2019ရောဒီအစိုးရအဖွဲ့အစိုးရအဖွဲ့ရဲ့သက်တမ်းတခြားလုံးကတော့ဒီပြည်ရင်းချင်းရင်းဆိုတာညလင်းလို့ရမယ်လို့ကျွန်တော်မထင်ပါဘူးခင်ဗျာဒီတော့ကျွန်တော်တို့ဟိုအရှင်းရှင်းယူချိန်မှုတွေပြပြနေတဲ့ဟာကိုဆက်လက်ပြီးတော့2019မှာယူချိန်မှုရပါစေအစိုးရကလည်းတိုင်းရင်းသားတွေအပေါ်မှာယူချိန်မှုတည်ဆောက်နိုင်ပါစေအစိုးရနဲ့တက်ဖို့တိုင်းရင်းသားလက်နက်ကိုင်ဖေးရောကိုလို့တိုင်းရင်းသားရှင်းရှင်းညီညွတ်ရှိခင်မှုတွေရပါစေလို့ပဲကျွန်တော်ဆုတောင်းရှင်ပါတယ်အဲ့လောက်ပါပဲကျွန်တော်တော်တော်လေးအဲ့လောက်ဆွေးနွေးနေပါတယ
်ဟုတ်ကဲ့ပါဦးမောင်ကျော်စန်းကျေးဇူးထူးတင်ပါတယ်ကျွန်တော်ဦးစီသူအောင်မြင်ကျွန်တော်တို့စီကိုဒီ Facebook ကနေမှတ်ချက်ပေးဆွေးနွေးတာရောအခုတော်တော်ရှင်တွေဆွေးနွေးတဲ့အထက်မှာရောအဓိကစိုးရင်ချက်တခုကတော့နောက်နှစ်ထပ်မှဆက်ပြီးဖြစ်သွားမယ်ဆက်ပြီးစိုးများစိုးသွားမလားဆိုတဲ့စိုးရင်ချက်ကတော့အခုလက်ရှိဖြစ်နေတဲ့တိုက်ပွဲတွေအခြေအနေနဲ့ငြင်းချမ်းရေးပေါ့နော် ဆိုတော့ဒီအလားအလာ2019ထဲမှာဘယ်လိုဖြစ်မယ်လို့ဦးစီးသူအောင်မြင်သုံးသပ်ပါတယ
်အဲဒါလည်းပတ်သက်ရင်ဟိုကျွန်တော်ရောဟိုပုံမှန်လေးလေးပဲဟိုဗာလဲနှစ်ဖက်ကိုကျွန်တော်ပြေချာကြည့်ပါတယ်အခုကပြည်သူရေကောက်တင်မြောက်တဲ့ဒေါက်တာစုကြည်ဦးဆောင်တဲ့အတူကတက်လာတယ်အဲ့ဒါဘာမှယူမတန်လျာဖြစ်စရာမရှိပါဘူးသူကတကယ်ကိုငញ្ញမ်းရေးကိုတိဆောက်မယ်ငញ្ញမ်းရေးတိဆောက်တဲ့ဒီမှာလဲအဲဖက်ဒရယ်ဆိုတဲ့စကလုံးကိုဒီနိုင်ငံထဲမှာအစိုးဆုံးပြောခဲ့တဲ့ဒါတာပါတီလည်းဖြစ်တယ်ဆိုတော့ဒီတိုင်းသားတွေရဲ့ဓာတ်လူညီမျှရေးကိုတေချာပြီးလုပ်မှာပါနှိမ့်နိုင်မှာပါဒါပေမဲ့အဲချန်နဲ့အားစုနှစ်ခုပေါ့နော်တမတော်နဲ့ဒီတိုင်းသားလက်နက်ကိုင်တွေနဲ့အဲ့တော့တစ်ဖက်နဲ့တစ်ဖက်နဲ့အခုဆိုရင်ကျွန်တော်တို့အားလုံးကြားနေကြတဲ့အတိုင်းပဲဆွတ်ဆွေးနေကြတာပေါ့တိုင်းသားတွေဘက်ကလည်းတမတော်ကဒီဘက်မယ်မီတွေကိုလာပြီးတော့မှဟိုစိုးစစ်တွေဆင်နေပါညာပြောတယ်တစ်ဖက်ကလည်းအခုကျွန်တော်တို့မြင်နေရသလားဆိုရင်ဟိုမှာ CIA ဆိုရင်တစ်ဖက်ကအစိုးရကငြင်းငြင်းလုံနေတဲ့အခြေအနေမှာကိုပဲအဲဒါရခိုင်တပ်ဖွဲ့ကိုစပြီးတော့ဟိုဖွဲ့တည်ပေးတာတို့အပြီးတော့မှတောင်းပလောင်တပ်ဖွဲ့ဆိုပြီးတော့မှလည်းလည်းအဖြစ်တွေတက်ဆွပေးတာတို့အပြီးတော့မှအားလုံးဒီပြီးခဲ့တဲ့မိနစ်၃နှစ်တည်းကစိုးရင်ခဲ့ရတဲ့ရောက်ပိုင်းမဟာမိတ်တောင်ပိုင်းမဟာမိတ်စီးမဟာမိတ်တွေဖွဲ့ပြီးတော့မှအစိုးရကိုတိုက်မယ်ဆိုတဲ့ဟာမျိုးတွေကလည်းအခုလက်တွေ့ပေါ်လာတာတွေရှိတယ
်ဟုတ်ကဲ့
ဆိုတော့ဒီလိုအခြေအနေမျိုးတွေကိုကျွန်တော်တို့ပြချသုံးတက်ရင်ဒီ2019ထဲမှာလည်းလာနိုင်တယ်ဒါပေမဲ့ပြဿနာရဲ့အရင်းကတော့ဟိုတစ်ဖက်ချင်းစီဖြစ်စီအလုံးဖြစ်စီဒါအပြစ်ခတ်ရက်သေးကြီးလမ်းကြောင်းပေါ်ကိုသွားဖို့သွားဖို့လိုတယ်အဲဒီလိုသွားတော့မှသာပြဿနာတွေကဟိုလမ်းကြောင်းပတ်ပေါ်ရောက်မယ်လို့တော့ကျွန်တော်ထင်ပါတယ်ရှိဦးမှာပါ2019ထဲမှာ
ဟုတ်ကဲ့ခင်ဗျာဦးစီရသူနိုင်ငံရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံရေးကဦးစီရသူကဆိုရင်အစိုးရကအာဏာကိုဟလာကောင်းကောင်းချုပ်ကန့်ထားနိုင်တဲ့အခြေအနေရောက်ပြီဆိုတော့နိုင်ငံရေးအခြေအနေကတော့2019ထဲမှာဆက်ပြီးတည်တည်ငြိမ်ငြိမ်ရှိသွားလိမ့်မယ်လို့ဦးစီရသူခန့်မှန်းသလား
အဲကျွန်တော်တို့ဟိုအစိုးရတော့ဟိုခုနကလိုအစိုးရလှုပ်တက်သွားမှာပေါ့လေကျွန်တော်တို့ဟိုအစိုးရဘာဝသွားမယ်အစိုးရဘာဝသွားမယ်ဆိုတော့ကျွန်တော်တို့ဟိုလှုပ်တက်ကြိုင်နေဖြစ်လာမှာကိုပြောတာပေါ့အဲ့ခါကျတော့2019တွင်းမှာတော့နိုင်ငံရေးလို့ပြောရင်တော့သူအများကြီးပါနေမှာပေါ့နော်ငြိမ်းချမ်းရေးလို့ပြောတော့အကုန်လုံးဆိုအဲ့ဒါတွေကတော့ကျွန်တော်စိတ်ထင်ဟိုကြာအောင်မယ်2019ထဲမှာပြီးမှာမဟုတ်သေးဘူးဒါပေမဲ့သူဘာတော့အရင်ရတဲ့စာရင်ပို့ပြီးတော့လှုပ်နိုင်လာမယ်လို့ကျွန်တော်မြင်လဲဆိုတော့အုတ်ချုပ်ရေးပိုင်းပေါ့နော်အုတ်ချုပ်ရေးပိုင်းမှာတော့အရင်ရတဲ့စာရင်ပို့ပြီးတော့တိလာတဲ့အတွက်ကြောင့်မဟုတ်လို့တချို့ဒီဆက်ဆက်ချင်းအခုဒီနှစ်တွင်းမှာကြုံရတဲ့ဟာတွေပေါ့အဲ့ဒီအခက်အခဲတွေတချို့ကိုရှင်းနိုင်လာမယ်လို့ယူဆတယ်နောက်တစ်ခုကတော့ဗာမြင်လဲဆိုတဲ့အခါကျတော့ဟိုပြောစရာတော့ဟိုကို့မှာအကြောင်းပြချက်လဲကျွန်တော်တို့နဲသွားမှာပေါ့နော်အစိုးရတရက်ကဟိုဆက်ဆက်ချင်းကျွန်တော်တို့ဟန်နီမွန်းကာလာလဲကြော်သွားပြီတနည်းလဲကြော်သွားပြီဆိုရင်အဲအရင်အစိုးရရဲ့ဟိုလုံဆောင်ချက်တွေကကျွန်တော်တဖြည်းဖြည်းနဲ့ဝေးသွားပြီဝေးသွားတဲ့အခါကျတော့အခုနောက်ပိုင်းလုံးမဲ့ဟာတွေအခုကျွန်တော်တို့ budget ဆွဲတာတို့နောက်ပြီးအခါကျရင်ရှေ့ဆက်မဲ့စီမံကိန်းတွေချတာတို့အဲဒါတွေအကုန်လုံးကဒါကဟိုခုလက်ရှိအစိုးရရဲ့ကျွန်တော်တို့ဟိုရလဒ်တွေကျွန်တော်တို့မြင်လာတော့မှာပေါ့လေဆိုတဲ့အခါကျတော့ဟိုနိုင်ငံရေးပိုင်းမှာတော့ကျွန်တော်မြင်ရတော့ဟိုငင်းချမ်းရေးမှာတော့ခုနလိုတိုက်ပွဲတွေပါတော့ကတော့ကျွန်တော်ရှိနေဦးမယ်ငင်းချမ်းရေးကတော့ကြာဦးမှာပေါ့နော်ဒီနိုင်ငံရေးတူးပြင်အုပ်ချုပ်ရေးပိုင်းမှာတော့ကျွန်တော်မြင်တော့ဟိုငြိမ်လာမယ်လို့ကျွန်တော်မြင်ပါတယ်ဟုတ
်ဟုတ်ကဲ့ခင်ဗျာနောက်ထပ်ဆွေးနွေးမယ်တော့ချင်းနေစဖေးခေါ်ပါမယ်တူးကတော့မလေးရှားနိုင်ငံမှာရောက်နေတဲ့ကိုနေဦးလင်းကိုနေဦးလင်းဘာလို့မျောလင့်ထားပါသလဲဘယ်လိုဆူတောင်းပေးခြင်းပါသလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်မျောလင့်ထားတာပြောရမယ်ဆိုရင်တော့ဟိုကျွန်တော်တို့ကောင်းဆောင်ပေါ့နော်ဒေါ်ဆန်းစုကြည်ကအဲနေ့နေ့ဆယ်ပြင်စင်ကူကြောမယ်လို့သူပြောတယ်ပေါ့အဓိကတော့သူပြောချင်တာ vision ပေါ့သူဟိုတုန်းကပြောရဲတမတာဖြစ်ချင်တယ်လို့ပြောတယ်အဲ့လိုဆိုတော့တမတာမဟုတ်တော့တော့လည်းတိုင်းပြည်ရဲ့ကောင်းဆောင်တရားအနေနဲ့တော့ဒီလိုလုပ်နေရတဲ့ဘောလေသူက vision တကူကိုချထားပေးလိုက်ပြီဆိုတော့ကျွန်တော်တို့တိုင်းပြည်မှာရှိနေတဲ့အင်အားစုလူမှုလူတန်းကအပြီးပြီးအားလုံးအုပ်ချုပ်သူအပါအဝင်ဟာဘာလုပ်တင်လဲဆိုတော့ positive အနေနဲ့ချင်းကပ်ရင်တော့အကောင်းဆုံးပဲလို့ကျွန်တော်ထင်ပါတယ်ဗျကျွန်တော်ဒီလုပ်ခဲ့တာယူခုဒီပိုင်းလေးကိုကျွန်တော်ကြည့်တဲ့အခါကျတော့ဘာသာတွေ့လဲဆိုတော့အဓိကတော့ဒီနိုင်ငံသားအနေနဲ့ပြောရင်ဒီ forming လုပ်တယ်ပေါ့။နောက်အနာဂတ်ပုံစံမှာဖြစ်ချင်တဲ့ပုံစံအတွက်ဒီ forming လုပ်နေတယ်ဆိုတဲ့အတွက်သူကပြောတဲ့ရှေ့နှစ်ကစပြီးတော့တိုင်းပြည်ဟာဟို positive အနေနဲ့အကောင်းဘက်ကိုယူသွားမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးများကြီးတင်ပါတယ
်။ဟုတ်ကဲ့
အခုတစ်ဆက်တည်းတရက်မျိုးကဥလာမြင့်လျော်ပါတယ်ဥလာမြင့်ဘာတွေမျှော်လင့်ထားပါသလဲနှစ်သစ်အတွက်ဘယ်လိုများစုတောင်းပေးခြင်းပါသလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုရှေ့အခြေအနေပြောတဲ့စိုးရင်စိတ်တွေစိုးရင်မှုတွေကတော့တော့လည်းအဲ့ဒါတွေကိုညှပ်ခံစားမိပါတယ်ဒါပေမဲ့ကျွန်တော်မျှော်လင့်ချက်ရောင်ကြီးတစ်ခုကျွန်တော်ပြောလိုပါတယ်အဲ့ဒါကတော့မကြာမတင်ကဒေါ်စုကျွန်တော်တို့ခေါင်းဆောင်သွားတော့ဒေါ်စုစင်ကာပူကိုသွားပါတယ်စင်ကာပူနိုင်ငံဟာတတိယကမ္ဘာကပထမကမ္ဘာဆင့်ကြောင်တက်လှမ်းနိုင်ခဲ့တဲ့နိုင်ငံဖြစ်ပါတယ်အဲ့ဒီနိုင်ငံရဲ့ အရင်ပြတ်ချစားတဲ့တိုက်ချက်ရေးကော်မရှင်ဟိုသူလေးလာတာတို့နောက်ပြီးကြတော့ကျွန်တော်တို့လမ်းဘေးဈေးဆိုင်တွေမှာကိုယ်နဲ့အခုကြသွားလေးလာတာတို့အဲ့ဒါတွေကျွန်တော်မြင်ရခြင်းအပြင်ကျွန်တော်တို့ရဲ့လူစုကောင်းဆောင်ဟာမှန်တဲ့လမ်းမဟုတ်ရောက်နေပြီလို့ကျွန်တော်ကတော့ဟိုမြင်ပါတယ်ခင်ဗျအများကြီးလည်းပဲကျွန်တော်အားတက်မိပါအဲ့တော့ကျွန်တော်ဟိုဟာကျွန်တော်ဆိုမိတ်တစ်ခုရှိပါလေဟိုမိမိရှိရသွားနေတဲ့တမိုင်းကြီးမှာသွားနေတဲ့ဒီပြရဲ့အောင်မြင်မှုတွေကိုကျန်တဲ့နောက်ကလူမျိုးတွေကလိလာခြင်းအဖြစ်ကျွန်တော်တို့ဝိညာဉ်အနေစွာနဲ့အောင်မြင်မှုရနိုင်နေဆိုတဲ့စကားလေးရှိပါတယ်အဲ့တော့အဲ့ဒီစကားလေးအတိုင်းပဲကျွန်တော်တို့ခေါင်းဆောင်ဟာဆက်လက်ပြီးတော့ကျွန်တော်တို့ဒီတက်နေပါပြီလို့ကျွန်တော်ကတော့ဟိုကြုံကြည်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဦးလာမင်းကျေးဇူးများကြီးတင်ပါတယ်ကျွန်တော်တို့ Facebook မှာ message နဲ့ဆွေးနွေးထားတာလေးတချို့ကတော့ငင်းကြိုင်းတဲ့ပဲအဓိကပတ်သက်ပါတယ်ဒိုင်းနာတက်တွေမိမိတို့ပြည်သူတွေကိုငဲ့ညာပြီးဖြစ်တဲ့ရတဲ့ဒါလောက်နဲ့ဆွေးနွေးပွဲသွားမယ်ဆိုငင်းချိုင်းအလားအလာနှစ်တင်မှာကြလာမှာပါတဲ့နောက်တူကလည်းပဲအမြန်ငင်းချမ်းကြပါစေလို့ဆုတောင်းပေးထားပါတယ်ဒီသောတာရှင်တွေထဲမှာ VOA တက်တန်းရှိပါစေလို့ဆုတောင်းပေးထားတဲ့သောတာရှင်ကိုလည်းအထူးကျေးဇူးတင်ပါကြောင်းပြောလိုပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ပြည်နယ်ဆွေးနွေးသူတွေခင်ဗျာအဓိကကတော့လူလူရဲ့စာဝတ်နေရေးစီးပွားရေးပြည်လဲဖို့အခုဆိုရင်ကိုစင်းတို့နေတက်တဲ့အတန်းတွေကျွန်တော်တို့ကြားရပါတယ်ဟလာလူတွေစီးပွားရေးမပြေလည်ကြဘူးဆိုတာကျွန်တော်တို့ကိုယ်တိုင်လည်းပဲမိသားစုတွေမိတ်ဆွေတင်ငယ်ချင်းအပေါင်းအသင်းတွေစီကနေပြီးတော့ကြားနေရပါတယ်ဆရာတို့ဆိုလည်းပဲပြည်တွင်းမှာနေပြီးတော့ပတ်ဝန်းကျင်မှာနေတူကတွေ့နေရပါတယ်2019မှာလူတို့ရဲ့ဇာဝတ်နေရေးစီးပွားရေးအလားအလာတွေပိုကောင်းလာမယ်လို့များကျွန်တော်တို့မျှော်လင့်နိုင်ပါသလားစီးပွားရေးသူကဆက်ပြီးတော့သုံးသပ်ပေးလိုက်ပါအ
ဲဟုတ်တယ်ကွာကျွန်တော်တို့ဒီနှစ်ထဲမှာတော့အမှန်တော့ကျွန်တော်2016မှာဒီအစိုးရတာဝန်ယူတဲ့အချိန်မှာစီးပွားရေးမှာတော့သူတို့လောက်တာတိုင်တာတော့နည်းနည်းလေးတခြားကဏ္ဍတွေလည်းဆိုင်အထူးသဖြင့်နိုင်ငံရေးတဲ့ဆိုင်ကျွန်တော်နှေးတယ်ပြောရမှာပေါ့လေဆိုတော့နှေးတော့ပထမ6လမှာနှေးတယ်နောက်ပိုင်းကျတော့တဖြည်းဖြည်းနဲ့အခုကတော့အချိန်လေးရလာတဲ့ခါကျတော့ကျွန်တော်မြင်တော့ဒီ2016မှာတွေ့ခဲ့တဲ့ဟာတွေကိုသင်ခန်းစာယူပြီးတဲ့ခါကျရင်2019မှာတော့ဟိုဒီကပိုကောင်းအောင်လုပ်နိုင်လိမ့်မယ်လို့မျှော်လင့်တယ်ပေါ့နော်နောက်တစ်ချက်ကတော့ခုနကကျွန်တော်ပြောခဲ့တဲ့အတိုင်းအုပ်ချုပ်ရေးမှာရှင်ပြန်ပါဝလာပြီးဖြစ်တဲ့ခါကျတော့ဘယ်ဌာနကိုဘယ်လိုကင်ရမယ်အချက်လက်တွေဘယ်အရှာရမယ်ပေါ့နော်ဘယ်သူ့စကားပြောရမယ်ကျွန်တော်တို့သိလာပြီးတဲ့ခါကျတော့ဒါနဲ့ဆက်ဆက်တဲ့စီးပွားရေးနဲ့ပတ်သက်တဲ့ဝန်ကြီးဌာနပုဂ္ဂိုလ်တွေကလည်းအရှင်ရတဲ့ဆိုင်ပို့ပြီးတော့တော်တော်လက်လက်နဲ့ကျွန်တော်အမြင်လုပ်နိုင်လာမယ်ပေါ့။နောက်တစ်ချက်ကတော့ဘာသွားဖြစ်ရလဲဆိုတော့အခု2016ထဲမှာသဘောတူထားတဲ့ကျွန်တော်ယင်းနည်းမြုပ်နှံမှုတွေပေါ့နော်နိုင်ငံယင်းနည်းမြုပ်နှံမှုတို့ဘာလို့အဲ့ဒါတွေကဟိုယင်းနည်းမြုပ်နှံမှုဥပဒေလည်းကျွန်တော်အသက်ထွက်ထားတာရှိတယ်။ဒါပေမဲ့အဲ့ကောင်တွေကသူကအရှိန်ကအခုမှစယူနေရတဲ့ခါကျတော့2019လောက်မှပဲသူကဒါဟိုဝိုင်းဝင်လာမှာပေါ့လေယင်းနည်းမြုပ်နှံမှုတွေဝင်လာမယ်။နောက်ပြီးကျွန်တော်တို့ချီးငွေတို့ထောက်ပံ့ကြေးတို့ဒါဂျပန်တို့ဒီရထားတဲ့ဟာတွေကလည်းဒုတာကင်နာနဲ့ဆိုတော့ကျွန်တော်တို့2019ကျွန်တော်တို့ February March ပေါ့နော်အဲအဲ့ဒီလောက်မှာကျွန်တော်တို့ကဝင်လာမှဖြစ်တဲ့အခါကျတော့အဲ့ဒါတွေပေါင်းလိုက်တယ်ဆိုရင်ခုန2016တဲ့ဆိုင်ကျွန်တော်တို့ပို့ပြီးတော့ကျွန်တော်တို့စီးပွားရေးကတော့အရှိန်ကျွန်တော်တို့ရလာလိမ့်မယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ဦးစီတော်မြင့်ကုနာစကားလေးဆက်လိုက်ပါခင်ဗျာအဆုံးသက်တော
်အဲအဓိကကတော့ကျွန်တော်တိုင်းပြည်မှာအရေးကြီးဆုံးကဆရာနာရှင်စနစ်ပြန်ပြီးတော့မပေါ်ပေါက်ဖို့ဆိုတဲ့ဥစ္စာဒါအရေးကြီးဆုံးပါပဲ။အခုလိုဆရာနာရှင်ရှင်းလိုက်ကျွန်တော်တို့တိုင်းပြည်ကိုဖျက်ဆီးနေတာဖြစ်လို့ပါပဲ။အဲ့တော့ဒီလိုမျိုးနောက်ကျောင်းပြန်ဆွဲတာမရှိဘူး။ NLD အစိုးရကသာပြည်နေနေနဲ့အုပ်ချုပ်ခွင့်ရမယ်ဆိုရင်ဒီလာမယ့်2019ကျဲမှာလည်းမှားတဲ့ဟာတွေပြည်ပြန်ပြင်လိုက်မယ်။ခုနကတော့ဆိုကျွန်တော်တို့အဓိကသိနေကြတဲ့စီးပွားရေးအရမအောင်မြင်တဲ့ဟာတွေကိုလည်းသူတို့ပြန်သုံးသပ်ပြီးတော့မှလူကြောင်ဖြစ်တာလားလူဆွေနဲ့အကောင့်တွေပုံမဲ့လူတွေကိုကြောင်လဲတာတွေပဲလုပ်မယ် policy ကြောင်တွေလည်းသူတို့ကြောင်လဲမယ်လို့ကျွန်တော်ထင်ပါတယ်အရေးကြီးတာကကျွန်တော်စီပါ MD ဆိုတာတည်တည်ငြိမ်ငြိမ်နဲ့တိုင်းပြည်ကိုအုပ်ချုပ်ချိန်မှာဆောက်ဆွေးခွင့်ရဖို့ပဲအရေးကြီးတယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါခင်ဗျာပြည်နယ်ဆွေးနွေးပေးသူတရားပောင်းဆွေးနွေးသူသောတာရှင်နားဆင်တဲ့သောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
ဒီမိုကရေစီအုပ်ချုပ်ရေးမှာတည်င်းလွတ်လပ်ခွင့်ကိုအခေယာကျတဲ့အစိပ်ပိုင်းတစ်ခုဖြစ်အမေရိကန်ပြည်ထောင်စုကတံပိုးထားပါတယ်ဒါပေမဲ့လည်းနေရာတော်တော်များများမှာတော့တည်င်းမီဒီယာတွေဟာဒီမိုကရေစီလုပ်ငန်းစဉ်တွေမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပွင့်လင်းမြင်သာမှုတွေကိုချိန်ချောက်မှုအဖြစ်ခံစားနေရသူတွေရဲ့လက်တုံ့ပြန်ပြစ်မှတ်ထားတာကိုခံနေရပါတယ်။ကမ္ဘာတဝန်းထောင်သွင်းအချင်းချခံထားရတဲ့သတင်းတောက်တွေအကြောင်းရေးသားပြုစုထားတဲ့ American ခြေစိုက်သတင်းသမားများအကာအကွယ်ပေးရေးကော်မတီ CPJ ရဲ့နှစ်ပတ်လည်အစီရင်ခံစာမှာတော့1990ပြည့်နှစ်မှာအသေးစိတ်မှတ်တမ်းတွေကိုစတင်စုဆောင်ခဲ့ခြင်းကစလို့ဒီကနေ့အချိန်လောက်ဖန်ဆင်းမှုများတာမျိုးမကြုံခဲ့ရဘူးတာကိုတွေ့ကြရပါတယ်။ဒီနှစ် 2016ခုနှစ်ထဲမှာဆိုရင်လည်းဒီဇင်ဘာလ1ရက်နေ့အထိထောင်ချခံထားရတဲ့တရင်တော့256ရောက်တိရှိခဲ့ပြီးတော့ပြီးခဲ့တဲ့2015ခုနှစ်နဲ့ရှင်မဲဆိုရင်တော့ကဘာတဝန်းဖန်းစီခံထားရတဲ့တရင်တော့အရေးအတွက်က196ရောက်တာရှိခဲ့ပါတယ်ကဘာတဝန်းကျင်းကျနေတဲ့တရင်တော့တွေရဲ့သုံးပုံတစ်ပုံနီးပါးကတော့တူရကီနိုင်ငံမှာဖြစ်ပါတယ်ဇူလိုင်လကမအောင်မြင်ခဲ့တဲ့ဆရာနာသိမ့်မှုကြိုးပမ်းမှုနောက်ပိုင်းအရှိန်မြင့်လာနေတဲ့နှိမ်နှင်းမှုတွေကိုဆက်လက်လှုပ်ဆောင်နေရမှာနိုင်ငံတော်စန့်ကျင်မှုဆွဆွဲချက်တွေနဲ့တရင်တော့81ရောက်တဲ့မင်းဲကိုလည်းတူရကီကဖမ်းဆီးခဲ့တာပါဒါအပြင်တရင်ဌာနတရားကျော်ဟာလည်းနှုတ်ပိတ်ခံနေရပါတယ်တရင်တော့တွေဖမ်းဆီးခံရမှုဟာကမ္ဘာတဝန်းမှာကြုံနေရတဲ့ပြဿနာဖြစ်ပြီးတရုတ်အီဂျစ်အီရီထရီးယားနဲ့အီသီယိုးပီးယားတို့ဟာလည်းအဆိုးဝါးဆုံးနိုင်ငံတွေစီးရင်မှာပါဝင်ပါတယ်အီရန်နိုင်ငံမှာ2009ခုနှစ်ရွေးကောက်ပွဲနောက်ပိုင်းနှိမ်နင်းမှုတွင်ဖန်စီထောင်ချခံခဲ့ရတဲ့သတင်းတော့တော်တော်များများကတော့ပြည်ထောင်ချခံရပြီးပြန်လွတ်ပေးခဲ့တာကြောင့်သတင်းတော့တွေကိုဖန်စီထောင်ချရမှာအဆိုးဆုံး၅နိုင်ငံစည်းရင်းမှာ2008ခုနှစ်ကစလို့ပထမဦးဆုံးအကြိမ်ဖြစ်အီရန်နိုင်ငံကမပါတော့ပါဘူးဒါပေမဲ့လည်းသတင်းတော့တွေကိုဖန်စီထောင်ချပြီးအီရန်နိုင်ငံဟာသတင်းလွတ်လပ်ခွင့်ကိုဖိနှိပ်နေစေဖြစ်ပါတယ်ရုပ်ရှင်ရိုက်ကူးသူကီဗင်ကာရီမီဟာဆိုရင်နိုင်ငံတွေပေါ်ကနိုင်ငံရေးတရုတ်ဖော်ရီအကြောင်း Writing on the City လို့အမည်ပေးထားတဲ့မှတ်တမ်းတင်ရုပ်ရှင်ဖန်တီးမှုနဲ့ဆက်နွယ်ပြီးကျိန်တန်223ချက်နဲ့ထောင်ဒဏ်တစ်နှစ်ကြာခံနေရပါတယ်။သတင်းမီဒီယာတွေဟာမကြာခဏဆိုသလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပွင့်လင်းမြင်သာမှုကိုဖိနှိပ်တဲ့အစိုးရတွေရဲ့လက်တုံ့ပြန်စရာပြစ်မှတ်တစ်ခုလို့ဖြစ်လာနေတာပါ။ American ပြည်ထောင်စုကတော့သတင်းတော့တွေကိုကာကွယ်စောင့်ရှောက်ဖို့ပွင့်လင်းတဲ့လူအတိုင်းဝိုင်းကသတင်းသမားတွေရဲ့မရှိမဖြစ်အရေးကြီးတဲ့အခန်းကဏ္ဍနဲ့အမှန်တရားကိုကာကွယ်ဖို့ပြုံးပြလင်းလင်းဆက်လက်ပြောဆိုနေဦးမှာလည်းဖြစ်ကြောင်းပါရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ဟာအမေရိကန်ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးရပါရရှင်။ VOA မြန်မာပိုင်းဗုဒ္ဓဟူးနေ့မနက်ပဲရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ကျမတို့ဗုဒ္ဓဟူးနေ့ညနေခင်းရေဒီယိုအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ညနေခင်းရေဒီယိုအစီအစဉ်ပြီးခြင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးပါတယ်။ Asia 7.2 ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။ဒါတင်မက VOA ရဲ့ Facebook မှာလည်းဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကြီးညာပေးပါမယ်ရှင်
။ဂျပန်ဝန်ကြီးချုပ်ရှင်းစုအာဘေကဒုတိယကမ္ဘာစစ်ကာလအတွင်းဟဝိုင်ပြည်နယ်ကပလဲစိတ်ကန်ကိုလွန်ခဲ့တဲ့85နှစ်တုန်းကဂျပန်ကတိုက်ခိုက်ခဲ့ရမှာတည်ဆုံးခဲ့တဲ့အမေရိကန်နိုင်ငံသား2400ကျော်ရဲ့မိသားစုတွေကိုသူ့အနေနဲ့ထောင်ဆင်းရှိနေတဲ့ဝမ်းနည်းမှုကိုယူသားစွာထုတ်ဖော်ပြောဆိုလိုက်ပါတယ်။1942ခုနှစ်ဒီဇင်ဘာလ9ရက်နေ့ရှောင်းတခင်တိုက်ခိုက်မှုအတွင်းတည်ဆုံးခဲ့ရတဲ့ရဲစွမ်းတပ်တည်ရှိသူအမျိုးသားတွေကိုဒေသဆန်တော်ချင်းအင်ကာနီမှအလေးပြုရင်းမစ္စတာအာဘေကကျွန်တော်တို့အနေနဲ့နောက်ထပ်တစ်ချိန်စစ်ကြောင်ဖြစ်ရတဲ့အနေထားရုံဖြစ်ဆိုးကြီးမဖြစ်စေရဘူးလို့ပြောဆိုလိုက်ပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်အမေရိကန်ပြည်ထောင်စုကဒုတိယကမ္ဘာစစ်ထဲကိုပါဝင်လာခဲ့ရတာဖြစ်ပါတယ်။ပင်လယ်နဲ့ထဲကိုပြီးခဲ့တဲ့သတင်းပတ်ကုန်ပန်းကပြတ်ကျသွားခဲ့တဲ့စစ်တပ်ပိုင်းခီးသည်တင်လေရင်စီကနေအရေးပါတဲ့လေရင်ပြန်တမ်းမှုမှတ်တမ်းတင်ဆက်ကိုရှာဖွေရေးအဖွဲ့ကတွေ့ရှိခဲ့ပြီးတဲ့နောက်ရုရှားကာကွယ်ရေးဝန်ကြီးဌာနကမော်စကိုစီကိုပြန်ပြီးတော့ပို့လိုက်ပြီးဖြစ်ကြောင်းအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်။စီးရီးယားနိုင်ငံအတွင်းကတဘုံတွေကိုလက်နက်တပ်ဆင်ပေးမှုအပေါ်တားမြစ်ထားချက်ကိုလျှော့ပေါ်ပေးလိုက်တဲ့အမေရိကန်ပြည်ထောင်စုရဲ့မကြာသေးခင်ကဆုံးဖြတ်ချက်ဟာရန်လိုတဲ့အပြုအမူဖြစ်ကြောင်းအဲ့ဒီလှုပ်ဆောင်ချက်ကြောင့်ရုရှားတပ်ဖွဲ့ဝင်တွေနဲ့စီးရီးယားနိုင်ငံအတွင်းမှာရှိတဲ့ရုရှားရဲ့အကျိုးစီးပွားတွေကိုထိခိုက်မှုဖြစ်စေတယ်လို့ရုရှားအစိုးရကပြောဆိုလိုက်ပါတယ်။ရုရှားတရုတ်နဲ့ပါကစ္စတန်နိုင်ငံတို့ဟာအာဖဂန်နစ္စတန်နိုင်ငံရဲ့ကန့်ကွက်မှုကိုလက်ခံကြောင်းပြသတဲ့အနေနဲ့အာဖဂန်မှာရှိတဲ့ IS စစ်သွေးကြွတွေရဲ့ချင်းချောက်မှုအန္တရာယ်နဲ့ပတ်သက်လို့ရှေ့အနာဂတ်မှာကျင်းပမယ့်အစည်းအဝေးတွေကိုအာဖဂန်အစိုးရကဖိတ်ကြားမဲ့အကြောင်းရုရှားနိုင်ငံမော်စကိုမြို့ကဆွေးနွေးပွဲတွေအပြီးအင်္ဂါနေ့မှာကြေညာခဲ့ပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုဦးစံမိုးဝေကြေညာပေးခဲ့တာပါရှင်။ဒီမနေ့အစည်းအဝေးထုတ်လို့ရမှုကနန်းထွေးကြီးဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ဒီမှာကရှားဖောင်းမှာ VOA American တန်ဘုတ်ဒူနဲ့မနေ့ဖက်မြန်မာဘာသာအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ30နဲ့40 48 50နဲ့ဟိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.